to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ9ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေပါပြီ။ Flight to Meter 2532 51နဲ့ Flight Lab Meter 190တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။တနင်္ဂနွေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမသင်္ကီထိုက်ပါရှင်။ဒီညပိုင်းသတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့တိုက်ခိုက်မှုအတွင်ခရိုင်ရဲချုပ်အပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီပြီးကြဆုံးခဲ့ရပါတယ်။မြောက်ကိုရီးယားနိုင်ငံမှာတော့နိုင်ငံထူထောင်ချင်း290ပြည့်စီးရေးပြပွဲကြီးကိုဒီကနေ့ကျင်းပခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်သတင်းကတော့ထိုင်းနိုင်ငံစင်ဘူရီပြည်နယ်ထဲမှာတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ဘက်ကဝင်လာတယ်လို့ယူဆရတဲ့ကာလာတံမိုဘတ်တန်းပေါင်း2000နီးပါးတံမိုရှိတဲ့စိတ်ကြွဈေး6000နီးပါးထိုင်းအာဏာပိုင်နေဒီကနေ့ဖမ်းမိပါတယ်။နောက်မြန်မာဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်မှာတော့ဒီမိုကရေစီခရီးလမ်းမှာအဟန့်တားဖြစ်နေတဲ့တည်င်းလွတ်လပ်ခွင့်ပြုပြင်ပြောင်းလဲရေးအတွက်ပြန်ကြားရေးဒုဝန်ကြီးရဲ့သဘောထားဘယ်လိုရှိပါသလဲ
။ဒါမှမဟုတ်ကျွန်တော်လည်းဒီဥပဒေအောက်မှာပဲနှစ်ပေါင်း20ကျော်အလုပ်လုပ်ခဲ့ပါတယ်ခင်ဗျာ။ဥပဒေဆိုတာကကျွန်တော်ထင်ရှိုးဖွဲ့ရှိဆိုတာတော့နိုင်ငံတိုင်းမှာရှိတာပဲ
တွေ့ဆုံမင်းမြန်ကအပြည့်ဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ရှင်နောက်ဒီတနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုတရားမျှတတဲ့စီရင်မှုဟုတ်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်မယ်ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့ကိုသားညွန့်ဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့မနေ့ညပိုင်းတိုက်ခိုက်မှုအတွင်သေဆုံးခဲ့ရတဲ့ဒါဇင်နဲ့ချီတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာခရိုင်ရဲချုပ်တဦးလည်းပါဝင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။နိုင်ငံအရှေ့အလယ်ပိုင်းမေဒန်ဝါဒက်အနောက်ပိုင်းဟီရတ်နဲ့မြောက်ပိုင်းဘဲဂလန်ပြည်နယ်တွေမှာတပုံတွေကစီးနင်းတိုက်ခိုက်ခဲ့ကြတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မေဒန်ဝါဒက်ပြည်နယ်ဒီမီယာဒက်ခရိုင်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေကမနေ့စနေနေ့နှောင်းပိုင်းဝင်ရောက်တိုက်ခိုက်ခဲ့တာမှာခရိုင်ရဲချုပ်စာအီယူနုပ်ဟူစနီနဲ့လုံခြုံရေးတပ်ဖွဲ့ဝင်10ဦးကြဆုံးခဲ့ရတဲ့အကြောင်းပြည်내အစိုးရပြောခွင့်ရက VOA ကိုပြောပါတယ်ဒီမီယာဒက်ခရိုင်ကိုလက်လွတ်ရလို့နေပါဖြစ်ခဲ့တယ်ဆိုတဲ့ပြောဆိုချက်တွေကိုတော့ပြည်내အစိုးရပြောခွင့်ရကပယ်ချပါတယ်တိုက်ခိုက်မှုဖြစ်ခဲ့တဲ့ဒေးမြတ်တဲ့ခရိုင်ကိုစစ်ကူတွေရောက်ရှိနေပြီဖြစ်ပြီးလက်လွတ်လိုက်ရတဲ့ဒေသတွေပြန်လည်သိမ်းယူနိုင်ရေးအတွက်အကြမ်းဖက်မှုတံပြန်နှိမ်နှင်းရေးထိုးစစ်ဆင်နေတယ်လို့သူကပြောပါတယ်။မတိမငိမ့်ဖြစ်နေတဲ့ဘဲဂလန်ပြည်နယ်တဲကခရိုင်တစ်ခုမှလည်းတာလီဘန်တို့ကစစ်တပ်နဲ့ရဲတပ်ဖွဲ့စခန်းတွေကိုတိုက်ခိုက်မှုအတွင်းလုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး20လောက်ကြာဆုံးခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဘက်လန်ပြည်နယ်တွင်းကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့အာဖဂန်အာဏာပိုင်တွေဘက်ကမှတ်ချက်ပေးပြောဆိုတာမရှိပါဘူး။တစ်ချိန်တည်းမှာပဲဟီရတ်ပြည်နယ်ကတာဝန်ရှိသူတွေကတော့မနေ့ညပိုင်းတုန်းကပြည်နယ်တွင်းလုံခြုံရေးစစ်ဆေးရေးဂိတ်တစ်ခုကိုတာလီဘန်တို့ဝင်ရောက်စီးနင်းတိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်6ဦးကြာဆုံးပြီး6ဦးဒဏ်ရာရတဲ့အကြောင်းအတည်ပြုထားပါတယ်။အပြန်အလှန်ပစ်ခတ်မှုအတွင်းတာလီဘန်တိုက်ခိုက်ရေးသမား10ဦးသေဆုံးကြောင်းလည်းပြည်နယ်အစိုးရပြောခွင့်ရကပြောပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံထူထောင်တဲ့290ပြည့်နှစ်ပတ်လည်ထိမ်းမှတ်ဖြစ်တဲ့ဒီကနေ့တင်းဦးနေနေ့မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အကြီးမှုပြီးတော့ဆေးပြခန္ဓာကြီးကျင်းပပါရတယ်။မြို့တော်ပျုံယန်ကကင်ဆွန်းရင်ပြည်မှာကျင်းပတဲ့လူလူစည်းဝေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အမ်ကမိကုံမပြောပါဘူး။ဆေးပြချီတက်ပွဲမှာတော့တန့်ကားတွေဒုံးကျည်တွေနဲ့စစ်တီတပ်ဖွဲ့ပေါင်းစုံလည်းပါဝင်ချီတက်ခဲ့ကြပါရတယ်။ဒီနေ့ခန်းနာမှာတော့မြောက်ကိုရီးယားနိုင်ငံရဲ့အစမ်းသစ်ဆုံးဒုံးကျည်တွေမပါခဲ့ပါဘူး။ဒီနှစ်ချီတက်ပွဲမှာတော့နိုင်ငံရဲ့စီးပွားရေးတည်ဆောက်မှုပေါ်အာရုံစိုက်ပြီးတော့အရက်ဖက်ဆိုင်ရာကိစ္စတွေကိုပဲအလေးထားသွားပါတယ်။မြောက်ကိုရီးယားနိုင်ငံအတွက်အရေးကြီးနေတဲ့ကာလအတွင်းစီးရေးပြပွဲကိုခုလိုကျင်းပခဲ့တာပါ။ဒီနှစ်စောပိုင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အမ်တို့ရဲ့ထိပ်သီးဆွေးနွေးပွဲနောက်ပိုင်းမြောက်ကိုရီးယားဘက်ကအမေရိကန်နဲ့တင်းမာမှုကိုဖြေလျှော့နိုင်ရေးကြိုးပမ်းနေတာပါ။ဆွေးနွေးပွဲတွေနောက်တကြော့မစခင်မှာခေါင်းဆောင်နှစ်ဦးအနေနဲ့သဘောတူညီချက်တွေရယူလိုနေတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ကင်းစင်ရေးကတိပြုလာဖို့အမေရိကန်ဘက်ကလိုလားနေပါတယ်။မြောက်ကိုရီးယားဆွေးဘက်ကတော့သူ့ရဲ့နျူကလ িয়ার လက်နက်တွေကိုဖျက်သိမ်းရေးအတွက်အထူးအခွင့်အရေးနဲ့လုံခြုံရေးအာမခံချက်ကိုတောင်းဆိုနေတာဖြစ်ပါလေခင်ဗျာ
။ရုရှားနိုင်ငံမှာဒီကနေ့ဒေသဆိုင်ရာရွေးကောက်ပွဲတွေအတွက်မဲပေးပွဲတွေကျင်းပနေချိန်မှာပဲထောက်ချခံခဲ့ရတဲ့ရုရှားတိုက်ခိုက်ခေါင်းဆောင်အလက်စီနဗနီကိုထောက်ခံသူတွေကအငိမ့်စားယူနိုင်မဲ့အသက်ကန့်သက်ချက်တိုးမြင့်မဲ့အစီအစဉ်အပေါ်နိုင်ငံတော်ဆန္ဒပြပါတယ်။ ဒီကနေ့တင်းငင်းနေမော်စကိုမြို့တော်ကဆန္ဒပြပွဲတွေမှာအတိုက်ခံခေါင်းဆောင်နေဗနီလာရောက်ဖို့စီစဉ်ထားခဲ့ပေမဲ့ပြီးခဲ့တဲ့လကပဲဆန္ဒပြမှုဆိုင်ရာဥပဒေတွေချိုးဖောက်မှုနဲ့ရက်30ထောင်ဒဏ်ကျခံနေရတာဖြစ်ပါတယ်။အလုံသမားတွေအငိမ့်စားယူနိုင်မဲ့အသက်ကန့်သက်ချက်ကိုတိုးမြှင့်လိုက်တဲ့အပေါ်နိုင်ငံတော်ဆန္ဒပြမဲ့သူ့ရဲ့အစီအစဉ်ပြတ်သွားအောင်ထောင်ချတာလို့အတိုက်ခံခေါင်းဆောင်ကပြောဆိုပါတယ်။ဒါပေမဲ့လည်းနေဗနီကိုထောက်ခံသူတွေကဆန္ဒပြပွဲအစီအစဉ်ကိုဆက်ပြီးဆောင်ရွက်ခဲ့ကြတာပါဆန္ဒပြပွဲတွေကိုအစိုးရဘက်ကခွင့်ပြုချက်ပေးမထားပါဘူးရုရှားနိုင်ငံတွင်နိုင်ငံရေးဖိနှိပ်မှုတွေကိုစောင့်ကြည့်တဲ့ OVD Info ရဲ့အစီရင်ခံစာမှာတော့နိုင်ငံတော်ကမျိုးပေါင်း80လောက်မှာဆန္ဒပြပွဲတွေအတွင်ဆန္ဒပြသူ153ဦးဖမ်းဆီးခံထားရတယ်လို့ဖော်ပြပါတယ်ရုရှားမှာအငြိမ်းစားယူနိုင်မဲ့အသက်ကန့်သတ်ချက်ကိုလာမယ့်2019ခုနှစ်ကစလို့အမျိုးသားတွေအတွက်အရင်ကအသက်60သတ်မှတ်ထားတာကနေ65နှစ်အဖြစ်ကိုတိုးပြီးတော့သတ်မှတ်ဖို့အမျိုးသမီးတွေအတွက်ကတော့မူလတုန်းက55နှစ်မှအငိမ့်စားယူနိုင်တာကနေအသက်60ကိုတိုးမြှင့်သတ်မှတ်ဖို့စီစဉ်နေတာဖြစ်ပါတယ
်။ဆွေဒင်နိုင်ငံမှာအခုတင်းငွေနေရွေးကောက်ပွဲတွေကျင်းပနေပြီဖြစ်ပါတယ်။ Scandinavian Data တိုင်းပြည်တစ်ပြည်ဖြစ်တဲ့ဆွေဒင်နိုင်ငံဟာ Liberal Youth ခိုင်မာအားကောင်းပြီပဲလို့အခုဒီရွေးကောက်ပွဲမှာတော့အဲ့ဒီအခြေအနေကပြောင်းသွားနိုင်ပါတယ်။EU ယောပါတမကကနေနှုတ်ထွက်ပြီးတော့လူဝင်မှုကြီးကြပ်ရေးတင်းကျပ်လို့တဲ့ဆွီဒင်ဒီမိုကရက်တီဟာအင်အားအကြီးဆုံးပါတီတရဖြစ်လာဖို့အတွက်မျှော်မှန်းထားကြတာပါလွတ်လပ်ချောင်လဲတဲ့ဆွီဒင်နိုင်ငံဖြစ်လာစေဖို့အတွက်လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုတင်းကျပ်ဖို့လိုမယ်လို့ဆွီဒင်ဒီမိုကရက်ခေါင်းဆောင်ဂျင်မီအဂတ်ဆွန်ကမက်ဆလာရှိတကိုစတင်နေကပြောပါတယ်ဝန်ကြီးချုပ်စတီဖန်လော်ဗီယန်ကတော့အမုန်းတရားရှိသူတွေဟာလူလူချင်းနှိပ်ကုပ်ဖို့အတွက်ဆွီဒင်နိုင်ငံမှာလှုံ့ဆော်နေပြီးဒါကိုတွန်းလှန်ဆန့်ကျင်ရမယ်တန်းတူမျှတရေးအတွက်ရည်တည်ကြရမယ်လို့စင်နေလူလူစုဘဲမှာပြောပါတယ်အခြားဥရောပနိုင်ငံအများစုလိုပါပဲဒီအရှေ့လယ်ပိုင်းဒေသတောင်အာရှနဲ့အာဖရိကဒေသတွေဘက်ကထွက်ပြေးလာသူတွေအတော်များများဟာဆွီဒင်နိုင်ငံမှာခိုးလုံရောက်ရှိနေကြတာပါ2015ခုနှစ်တခုတည်းမှာတင်မဲ့ဒုက္ခသည်အဖြစ်ခိုးလုံသူတသိန်းခွဲကျော်ရှိခဲ့တာကြောင့်မလို့ဒီအခြေအနေဟာဆွီဒင်နိုင်ငံရေးကိုပါအတော်လေးရိုက်ခတ်ခဲ့ပါတယ်နာစီလက်သက်တွေနဲ့အခြေခံဖွဲ့ခဲ့တဲ့ဒီဆွီဒင်ဒီမိုကရက်အခုလိုမျိုးအားကောင်းလာတာကြောင့်တက်လာမယ့်ဆွေရသစ်ဖွဲ့ရေးကိစ္စမှာလက်ရဇွန်အုပ်စုတွေရဲ့ဩဇာဟာပိုပြီးတော့ကြီးလာမယ့်အခြေအနေဖြစ်တယ်လို့မဲခံမှန်းသူတွေကပြောပါတယ်လူလူကြားမှာရှိနေတဲ့မကျေနပ်မှုတွေကိုအစင်လာရရှိနေကြတဲ့ပါတီကြီးတွေကအပြည့်တစုံတရာမထုတ်ပေးနိုင်ဘူးလို့ဥမီယာတက္ကသိုလ်ကလူမှုသိပ္ပံပညာရှင် Magnus Blomgren ကပြောဆိုခဲ့ပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုရဲ့မြန်မာပိုင်းစီစဉ်ရဲ့တင်းငင်းနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်Eritrea နဲ့ Djibouti နိုင်ငံတွေကဆက်ဆံရေးပုံမှန်ပြန်လည်ဆောင်ရွက်ဖို့တောက်ကြနေမှာကြီးညာလိုက်တာနဲ့အတူအာဖရိကဥဂျိုဒေတာကတန်တမာရေးမပြေလည်မှုတွေကိုဖြေရှင်းတာမှာတိုးတက်မှုတွေရှိလာနေပါတယ်။ Eritrea နိုင်ငံနဲ့ Ethiopia, Somalia နိုင်ငံတွေကြားတန်တမာဆက်ဆံရေးပြန်လည်စတင်နိုင်ခဲ့ပြီးအခုတခါဆဲစုနယ်တစ်ခုကြားအငင်းပွားမှုတွေကိုအဆုံးသတ်ရေးဂရုပြုခဲ့ကြတဲ့တိုးတက်ဖြစ်ထွန်းမှုတွေအပေါ်မှာဒေတာရင်းခေါင်းဆောင်တွေကြားအောင်ပွဲခံနေကြတာပါ။ရတီးယားနဲ့ဂျီဘူတီနိုင်ငံကြား2008ခုနှစ်ကနေဆက်တိုက်ခိုက်မှုတွေကြောင့်လူအများပြားသေဆုံးနှစ်ဖက်စလုံးမှာစစ်တုံးမှန်းတွေဖမ်းဆီးခဲ့ကြပြီးတဲ့နောက်မပြေမလည်ဖြစ်ခဲ့တာပါနှစ်နိုင်ငံကြားဂျာဝင်ညှိနှိုင်းဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်နှစ်ပေါင်းများစွာဆက်ဆံရေးမပြေမလည်ဖြစ်နေခဲ့တာလည်းဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာဂျီဘူတီနိုင်ငံတပ်အမတ်ကြီးကတော့အခုချိန်ကအာဖရိကဥဂျိုဒေသတွင်နိုင်ငံတွေအချင်းချင်းဖိမှကူညီကြရမယ်အချိန်ကောင်းဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ Eritrea နဲ့ Djibouti နှစ်နိုင်ငံကြားပြန်လည်ညီညွတ်ရေးကြိုးပမ်းမှုမှာ Ethiopia နဲ့ Somalia နိုင်ငံတွေကအဓိကအခန်းကဏ္ဍကနေဆောင်ရွက်ခဲ့တယ်လို့လည်း Somalia နိုင်ငံခြားရေးဝန်ကြီးက VOA Somalia ဌာနကိုပြောဆိုထားပါတယ်ရှင်
။ American ပြည်တော်စုရဲ့ဆူရဆူရာဟာတိုက်မိတွင်းကလူတိုင်းအတွက်ဆူရတရားဖြစ်ပါတယ်။တစုံတစ်ခုအတွက်ပဲလုပ်နေတာမဟုတ်ဘူးဆိုပြီးတော့စနေနေ့ကလုပ်တဲ့ Democratic လူလူစုဝေးပွဲတစ်ခုမှာသမ္မတဟောင်း Barack Obama ကပြောလိုက်ပါတယ်။သမ္မတဥပပဟာတာဝန်ကအနားယူပြီးကလေးကအများပြည်သူရှိကိုတိတ်မထွက်တော့ပေမဲ့အခုလာမယ့်နိုဝင်ဘာလဂျာကာလာရွေးကောက်ပွဲတွေအတွက်ဒီမိုကရက်ကိုယ်စားလှယ်လောင်းတွေအတွက်ကယ်လီဖိုးနီးယားကလူလူစုဝေးပွဲတစ်ခုမှာအခုလိုမျိုးလူရှိထွက်ပြီးတော့မဲဆွယ်စည်းဝေးစကားပြောခဲ့တာပါအစိုးရတက်ကိုလူလူကရွေးချယ်တင်မြောက်ပြီးတော့လူလူအတွက်လုပ်တဲ့လူလူအစိုးရဖြစ်ရမယ်ဆိုတဲ့သတ်မှတ်ထားတဲ့အကြောင်းနဲ့အခြားသူတွေကသူတွေတက်ဘသူကပို့ပြီးတော့တားတယ်မြတ်တယ်ဆိုတာမျိုးမရှိဘူးလို့သမ္မတဥပပကပြောသွားပါတယ်သ တမရထရမ့်အစိုးရဒီ Republican Party အတွက်လူလူရဲ့သဘောထားအဆုံးဖြတ်ဖြစ်လိမ့်မယ်လို့ရှုမြင်ထားကြတဲ့အခုဒီလာမယ့်ဂျာကလာလွတ်တော်ရွေးကောက်ပွဲတွေကိုရည်ညွှန်းပြီးတော့ဒါဟာကြီးမားတဲ့အလှည့်ပြောင်းဖြစ်မယ်ဆိုပြီးတမရအိုဘားမားကသတိပေးပါတယ်တမရအိုဘားမားဟာတောက်ကြံနေတုန်းက Illinois တက္ကသိုလ်ကရွေးကောက်ပွဲစည်းဝေးမှာပထမဆုံးအများပြည်သူရှေ့ကိုပြန်ထွက်လာတာပါကျောင်းသားလူငယ်တွေကိုမဲသွားထည့်ကြဖို့နဲ့အဲ့ဒါဟာအမေရိကန်ဒီမိုကရေစီအတွက်အလွန်အရေးကြီးတယ်ဆိုပြီးတော့ပြောပါရယ်တမရအိုဘားမားအခုလိုမျိုးမဲဆွယ်စည်းဝေးမိကုံးတွေထွက်ပြောနေတဲ့အပေါ်မှာတော့တမရထရမ့်ဘက်ကတော့ပေါ်ပေါ်တန်တန်သဘောမျိုးပဲမှတ်ချက်ပေးပါရယ်သူ့ရဲ့မိကုံးတွေကိုစောင့်နာထောင်တယ်ဒါပေမဲ့လို့သူအိပ်ပျော်သွားတယ်လို့နောက်ဒါဂူတာမှာလုပ်တဲ့ယူပေါ့ရမုံငွေပွဲတစ်ခုမှာတမရထရမ့်ကပြောဆိုခဲ့ပါရယ်ခင်ဗျာ
တရုတ်သွင်းကုန်တွေအပေါ်အမေရိကန်ဘက်ကအခွန်တိုးကောက်လိုက်ပေမဲ့လို့လဲပြီးခဲ့တဲ့ဩဂုတ်လအတွင်းအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမှာတရုတ်ဘက်ကဒေါ်လာ31ဘီလီယံစံချိန်တင်အသာစီးရရှိနေတာကြောင့်ကုန်ထုတ်လုပ်ရေးမူဝါဒမှာအမေရိကန်သမ္မတရဲ့တရုတ်နယ်ပြိုင်ဆိုင်မှုကပိုပြီးပြင်းထန်လာဖို့အလားအလာရှိနေတယ်လို့ AP သတင်းကရေးပါတယ်အကောက်ခွန်ဆိုင်ရာအချက်လက်တွေအရအမေရိကန်ပြည်တော်စုအတွင်းတရုတ်ရဲ့သွင်းကုန်ကပြီးခဲ့တဲ့ဇူလိုင်လကဖွံ့ဖြိုးမှု 73.3 ရာခိုင်နှုန်းကနေအဂုလာမှာ 73.4 ရာခိုင်နှုန်းဖြစ်လာပြီးဒေါ်လာ 44.4 ဘီလီယံပိုရှိခဲ့တာပါတရုတ်ကိုတင်ပို့တဲ့အမေရိကန်ပို့ကုန်ကအဂုလာအတွင်း 17.1 ရာခိုင်နှုန်းကိုတက်လာပြီးဒေါ်လာ 73.3 ဘီလီယံပိုပဲရှိခဲ့ပါတယ်ရှင် Direct from Washington The
Voice of America The VOA တနင်္ဂနွေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုသားညုံတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတင်ပြပေးခြင်းတဲ့သတင်းပေးပို့ချက်ကတော့ထိုင်းနိုင်ငံစင်ဘူရီပြည်နယ်ထဲမှာကာလာတံမိုးဘတ်သန်းပေါင်း 2,000 နီးပါးတံမိုးရှိတဲ့စိတ်ကြွဆေး 6,000 နီးပါးထိုင်းအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်။ဒီစိတ်ကြွဆေးတွေဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ဘက်ကလာတာလို့လည်းသိရပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မယေးမာကသတင်းအပြည့်အစုံပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေစိတ်ကြွဆေးပြား6တန်းနီးပါးတည်ဆောင်လာတဲ့ကားနှစီးကိုစက်တင်ဘာလ9ရက်နေ့မနေ့တနားရီလောက်မှာထိုင်းနိုင်ငံအလဲပိုင်းစင်ဘူရီပြည်နယ်မှာဖမ်းဆီးမိခဲ့တဲ့အကြောင်းစက်တင်ဘာလ9ရက်နေ့ညနေပိုင်းမှာထိုင်းရနာပိုင်းကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်စင်ဘူရီပြည်နယ်အမှတ်1ဒေသရဲဌာနမှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ရဲဘော်ချုပ်ကြီးချက်လန်ကရစ်စီရီဘိုရာခန်ပြောသွားတာကတော့စိတ်ကြွဆေးပြားပေါင်း8,340,000ကိုဖမ်းဆီးနိုင်ခဲ့ကြောင်းဒီစိတ်ကြွဆေးပြားတွေဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေလာတာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်စိတ်ကြွဆေးအများအပြားတဲဆောင်လာနေတဲ့လမ်းတွေကိုနယ်မြေလိုက်တာဝန်ရှိသူတွေကဗက်ပေါင်းစုံကနေပိတ်ဆို့စစ်ဆေးနိုင်ခဲ့တာကြောင့်တန်းနဲ့ချီပြီးတည်ဆောင်လာတဲ့စိတ်ကြွဆေးတွေကိုဖမ်းမိခဲ့တာဖြစ်တယ်လို့လဲဆိုပါရယ်ဒီအမှုနဲ့ပတ်သက်ပြီးဆက်နွယ်နေတဲ့အဓိကတရားခဏတွေကိုလည်းဆက်လက်စစ်ဆေးဖော်ထုတ်ရေးယူသွားမယ်လို့ဆိုပါရယ် Toyota အမျိုးအစားကားနှစ်ဆင့်ဟာစင်ဘူရီပြည်နယ်ဗရကြံခရိုင်ချွန်းကန်ရဲစစ်ဆေးရေးဂိတ်ကစစ်ဆေးဖို့အတွက်တားဆီးချိန်မှာထွက်ပြေးသွားခဲ့တာပါသူတို့ဟာပုံမှန်စစ်ဆေးရေးဂိတ်တွေကိုဖျက်ဖို့အတွက်တောလမ်းတွေကနေမောင်းနှင်လာပြီးမှပါလကြံကျေးရွာအနီးမှာသူတို့ကိုဖမ်းမိခဲ့တာဖြစ်ပါတယ်။ကားမရက်ပဲထွက်ပြေးတဲ့အတွက်ရဲတွေကကားဘင်းကိုတနက်နဲ့ပစ်ဖောက်ပြီးဖမ်းဆီးခဲ့တာပါ။ရှေ့ကကားကလူသုံးဦးကတော့ကားကိုရက်ပြီးနီးစက်ရတောထဲကိုထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်။ဒုတိယကားမှာတော့အပြန်ရောင်ဆာလာအိတ်အထုပ်90နဲ့ထုတ်ထားတဲ့စိတ်ကြွဆေးပြား6တန်းနီးပါးနဲ့အတူလူ2ဦးကိုဖမ်းဆီးနိုင်ခဲ့တာပါ။အခုဆိုရင်ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တဲကလာတဲ့စိတ်ကြွဆေးတွေကိုထိုင်းအနာပိုင်းတွေကပိုက်စိတ်တိုက်ဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့ရမှာ2018ခုနှစ်ထဲမှာစိတ်ကြွဆေးပြားအလုံးရေပေါင်းတန်းပေါင်း160ကျော်ဖမ်းဆီးနိုင်ခဲ့ပြီဖြစ်ပါတယ်ရှင
်။မူရင်းစေဝါတိုက်ဖြတ်ရေးတမဒါရုံးရဲ့အစည်းအဝေးမှာပြည်သူတွေဘက်ကသတင်းပေးတိုင်ကြားချက်နဲ့ပူးပေါင်းဆောင်ရွက်နေကြပါတယ်။ပြည်သူတွေရဲ့သတင်းပေးချက်အရအဖမ်းအစည်းတွေကိုလည်းတမရယုံဘက်ကပုံမှန်ထုတ်ပြန်နေတာပါမူရည်တိုက်ဖြတ်ရေးပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုကဘလောက်အရေးပါပါသလဲတိသာထင်ရှားတဲ့အပြောင်းလဲတွေတွေ့လာရပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးလို့တဲ့အကြောင်းအရာတွေကို VOE ရဲ့တယ်လီဖုန်းနံပါတ် 1-239-382-5554ဒါမှမဟုတ်လဲ VOE ရဲ့ email လိပ်စာဖြစ်တဲ့ burmese@voenews.com တို့ကိုကြိုတင်ပေးပို့ထားလို့ရပါတယ် VOE ကပြန်ပြီးတော့ဆက်သွယ်ပါမယ် ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်လာမယ့်အင်္ဂါညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီမိုကရေစီခရီးလမ်းမှာအဟန့်အတားဖြစ်တဲ့သတင်းလွတ်လပ်ခွင့်ပြုပြင်ပြောင်းလဲရေးအတွက်အခုဆိုရင်တော့လွတ်လပ်စွာသတင်းရေးသားဖော်ပြမှုကိုထိခိုက်စေတဲ့ဥပဒေတွေကိုပြန်လည်သုံးသပ်ပြင်ဆင်မှုတွေလုပ်နေပါပြီလို့ပြန်ကြားရေးဒုဝန်ကြီးဦးအောင်လာထွန်းကပြောဆိုလိုက်ပါတယ်ကိုသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားတဲ့အစီအစဉ်ကိုတော့ဒီသတင်းဘက်ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရအောင်ပါရှင်
အချိန်ကအားဖြင့်လဲကျွန်တော်တို့မှာမင်းစရာမိခွန်းနေရှိနေတဲ့အချိန်ပေါ့နော်။ Now Rider သတင်းဌာနမှာနှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့သူတိုင်းပြည်ရဲ့ပြန်ကြားရေးမှာဒုဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်နေတဲ့အချိန်မှာအခုနိုင်ငံတကာမှာလဲဒီ Rider သတင်းတောက်နှစ်ယောက်ဖမ်းဆီးထောင်ချခံရတဲ့သတင်းကတော်တော်လေးညီမအစိုးရဘက်မှာဝေဖန်မှုတွေလည်းရှိနေပါတယ်။ပထမဆုံးမိခွန်းကတော့ဒီသတင်းတောက်နှစ်ယောက်ကိစ္စနဲ့ပတ်သက်လို့ဘလို့တုံ့ပြန်ကြမှာလေခင်ဗျအ
ဲ့ဒါကတော့အခုတရားရုံးကကင်တွေနေတယ်ဆိုတော့လေမပြည့်သေးဘူးပေါ့ကျွန်တော်နားလေတလားကဒီ process ကမပြည့်သေးဘူးအဲ့တော့ကျွန်တော်တို့ကတော့ဘာမှပြောလို့မရဘူးခင်ဗျကျွန်တော်အနေထားကလေတရားရုံးဘာမှပြောလို့မရဘူးသူတို့မှအခုရုံးကတော့ verdict တော့ချလိုက်ပါပြီဒါပေမဲ့ appeal process ရှိသေးတယ် positive step by step တခုတူ
ယူကန်ဝင်ဝင်ရှိ
တယ်ဟုတ်ပါတယ်ဒါရှိတယ်နောက်ဆုံးကိစ္စကတော့ presidential pardon ရှိတာပေါ့နော် amnesty တို့ဘာလို့ညာတော့အဲ့ဒီမှာတန်ခင်းတော့ကျွန်တော်တို့ဥပဒေရလေးပြောဖို့မစင်တော့ပါဘူးခင်ဗျာပါဆိုတာ contempt of court the problem ပေါ့အဲ့ဒီတော့တရားရောက်တော့လေဘာမှဟုတ်ကဲ့ပြောတာကောင်းပါတယ်ခင်ဗျ
ဒီအမှုကိစ္စနဲ့ပတ်သက်လို့ပဲနောက်ထပ်မိခွန်းတစ်ခုကတော့နိုင်ငံတော်အတိုင်းမင်္ဂန်ပုဂ္ဂိုလ်ပေါ်မှာလဲဝေဖန်ရေးသားတဲ့ဆောင်းပါးတွေဝင်ကြီးတို့လည်းတွေ့မှာပါခင်ဗျာအဓိကတော့ဒီ NHK ဒီတွေ့ဆုံမေးမြန်းခန်းတစ်ခုမှာသူတို့ဟာသတင်းယူလို့ဖန်ခံရတာမဟုတ်ဘူးဆိုပြီးပြောခဲ့တဲ့ကိစ္စနောက်ပြီးတော့တချို့ကလည်းအခုနောက်ပိုင်းမှာဒီစီရင်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ငြိမ်းနေတယ်ဆိုပြီးတော့လူခွင့်ရေးမိရှုတဆောင်ဖြစ်တတ်မှတ်ခံခဲ့ရတဲ့သူကငြိမ်းနေတယ်ဆိုပြီးတော့ဝေဖန်တာမျိုးပါအဲ့တော့ဒါနဲ့ပတ်သက်လို့ရောဝင်ကြီးနေနဲ့ပြောစရာရှိပါလားခင်ဗျ
တကယ်တမ်းကျတော့အဲ့ဒီ NHK interview မှာမမေးသင့်တဲ့မိကုန်တစ်ခုပါပဲအမှန်ကတော့လေဘာလို့သူကအရင်ကပုံနဲ့မထူတော့ဘူးလေဟိုနိုင်ငံတော်တာဝန်ယူနေရတဲ့အနေထားမှာရှိပါတယ်ပြီးတော့သူပြောလိုက်တာလည်းကျွန်တော်ထင်တယ်သူက fact တစ်ခုနဲ့ပြောလိုက်တာပေါ့ဒါက legal process မှာဒီအနေနဲ့လုပ်ထားတာပေါ့အဲ့တော့ဟောသူရဲ့ comment ဆိုတာထက်အခြေအနေကအဲ့လိုဖြစ်နေတယ်အဲ့ဒါကိုပြောလိုက်တယ်လို့ကျွန်တော်နားလဲပါတယ်ဒါသူရဲ့ personal opinion မဟုတ်ဘူးပေါ့ဖြစ်နေတယ်သူတို့လောက်ထားတာဟာဒီဥဒေအဲ့ဒါကိုပြောလိုက်တာပါအဲ့ဒါကိုအမျိုးမျိုး interpret လုပ်တာလို့ပဲကျွန်တော်အဲ့လိုပဲနားလဲပါတယ်ကိုလိုရာဆွဲပြီးတော့လုပ်ကြတာသူလောလောဆယ်ဘာမှမပြောဘဲနဲ့အဲ့လို silent လုပ်နေတယ်ဆိုတော့လေကျွန်တော်ခုနကပြောလို့ပါပဲဒါက legal process ကိုအဲ့လိုဝင်ပြောလို့မရဘူးခင်ဗျပြောတာဟာဒါပါခေါ်မယ် influence တို့ကိုစူးစမ်းရတဲ့ problem ဆက်ရောက်တာပေါ့လေကျွန်တော်နားလဲတာအဲ့ဒါကြောင့်သူအဲ့ဒါကိုဘာမှမလုပ်ဝေဖန်မှုပြုပေးနေတယ်လို့ပဲကျွန်တော်နားလေပါတယ်အဲ့ဒါကမှတကယ်ကိုစီနေကန်းနဲ့ဟိုအဖိမှတ်ပြုတာပေါ့လေ judiciary ကိုအဖိမှတ်ပြုတဲ့သဘောပါပဲသူ over influence မလုပ်ရင်လည်းသဘောလို့ပဲကျွန်တော်နားလေပါတယ
်ဒီနိုင်ငံတော်ရှုပ်ဝဲချက်အဥပဒေနဲ့ပတ်သက်လို့ပဲနိုင်ငံတော်ရှုပ်ဝဲချက်အဥပဒေကဒီနေ့သတင်းယူရေးမှာအဓိကအဟန့်အတားတစ်ခုဖြစ်နေတယ်ဆိုပြီးတော့ဟိုသတင်းလွတ်လပ်ခွင့်တောင်းဆိုတဲ့ပြည်တွင်းအဖွဲ့အစည်းတွေကတောင်းဝေဖန်ပြောဆိုနေတာမျိုးတွေလည်းရှိပါတယ်ခင်ဗျဒီပုံမှာရောပြန်လည်ပြင်ဆင်တာမျိုးသုံးသပ်တာမျိုးရှိပါလားခင်ဗျ
ဒီဥပဒေကတကယ်တမ်းကြည့်လိုက်နှစ်ပေါင်း100ရောက်ရှိပါပြီ100လောက်ရှိပြီပေါ့လေကျွန်တော်တို့ British ကအမွေရလိုက်တဲ့ဥပဒေပေါ့ဒါပေမဲ့ကျွန်တော်လည်းဒီဥပဒေအောက်မှာပဲနှစ်ပေါင်း20ရောက်အလုပ်လုပ်ခဲ့ပါတယ်ခင်ဗျဥပဒေဆိုတာကကျွန်တော်ထင် show face ဆိုတာတော့နိုင်ငံတိုင်းမှာရှိတာပဲဥပမာပြောရင်တော့လူတွေစိတ်ဆိုးရမလားမတချို့ကလည်းမလိုလားအဲ့ Snowden တာကြည့်လိုက်ပါတော့ဘယ်လိုဖြစ်တော့လဲဆို show face ဆိုတာရှိအားလုံးထုတ်ဖော်ပြောလို့မရဘူးပြောစင်းပြောလိုက်တာပြောရမယ် show face နဲ့ဟာ show ရမယ်တော်တော်ဒီဥပဒေအရေးယူတာကျွန်တော်မပြောလို့ပါဘူးခင်ဗျမမရင်းရဥရေရှိတယ်သို့တော်တချိန်တည်းမှာပဲသတင်းသမားဖက်ကတော့သိဖို့လိုတယ်ဘေးဥပဒေဟာဘလို့ရှိတယ်အန်ဒရီဆိုတာကိုဥရေကတော့ကြီးညာထားဖို့လိုပါတယ
်ဟုတ်ကဲ့တစ်ဖက်ကကိုကြီးညာရှင်တွေဘက်ကထောက်ပြတာကကြတော့အိန္ဒိယမှာလည်းဒီဥပဒေရှိတယ်စင်ကာပူမှာလည်းရှိတယ်ကနေဒါမှာလည်းရှိတယ်ဒါပေမဲ့သတင်းသမားတွေအတွက် right to information act သတင်းယူခွင့်နဲ
့ပ
ြန်ပြီးတော့ထိန်းညှိပေးတဲ့ပြန်ခွင့်ပြုတာမျိုးတွေလည်းရှိတယ်လို့
မှန်ပါတယ်ခင်ဗျာမှန်ပါတယ်အဲ့ဒါ overrule လုပ်ပြီးတော့အဲ့လိုရှိပါတယ်
ခင်ဗျာ6ကြောက်ကားကြီးဆိုရင
်ဟုတ်ကဲ့
ဒီအစိုးရလက်ထက်မှာ
ဟုတ်ပါတယ်ဟို
ဂျာကန်လူတယောက်က
ဒါဆွဲပြီးတော့ body ဆွဲလို့မရတော့ဘူးနော် billable ဖြစ်တဲ့အမခံပြေးလို့ရတယ်ဟုတ်ပါတယ်ဒီ
report လုပ်ပါပြုပြင်တာမျိုးတွေရှိတော့
ဟုတ်ပါ
တယ်ပြန်လည်သုံးသပ်တဲ့အနေအထားမျိုးရှိပါလားခင်ဗျာ
ဒီကျွန်တော်တို့သုံးသပ်နေတဲ့ဥပဒေတချို့ရှိပါတယ်ဒါပေမဲ့ဒီ official secret act တော့လောလောဆယ်မပါသေးဘူးထင်ပါတယ် official secret act တော့ကျွန်တော်နားလေတလောက်ကလေ Petenro, the Unlawful Association Act here, now Electronic Act here, the set of Romania Shibare. Dodo, Erane, who are low, Ting Boat, that are right to information law, or general, yes, we never. To draft or Yababi. Draft or zero draft folly, and I will edit for my chicken video. Chain on any Yabame. Then Chadia may hold over them at 50. Eddie Mapala, you know, Eddie got provision to Kutila, you know, how Joe Hometimai. Who don't see up your little right to information aga. The Rendama were on Macabu, then not Chinali. The name took Bambo down one sheet. So, I want that as a Yashidi to a Galdale to Kupin Avanos. Psychologically, a hand type of positive, you know, as well as Yashi Luke Budo. The name of the Bambo Amyaki. Adam Lishidabo. I don't know, right to information law, Batanare Kachino, then not Timari, Adima Power Lime. Who one dang only the name to Bianquin people, when I PMA, the name of the Mawle, the name Yahu Bianquin PMA. Then you know, say she will do work here. But the other Nanga, any Lu, General Pinsin, Erun Kalama, General Popolari challenge to a Ti Malone. ဒီခိုင်ကိစ္စဟာအကြောင်းပြပြီးတော့ပေါ့လေဒီခိုင်မြောက်ပိုင်းကဟာအကြောင်းပြပြီးတော့ပြဿနာ media, PD media to show her the commercially viable people. Seaboy, yeah, may I deny you? The PP, you think the Yarabole, Jasonia, and I mean the general same home today. But the general to a two chon, Timmyate, the Gigo professional journalist who go to Munia, Arab, brain media, Babe. The brain media, Mayanang, may I deny you? The lake Nangada trend, Babe.
Okay.
Digitalized pillar, editing the body power, Nay pillar. Eric Hajaro. The media local got two chon de Luriga, Alumpyongoyare, PR bank of Pyongore, advocacy bank of Pyongore, training bank of Pyongore. General makes you to choose, really. General Southern Gate, clearly to choose. Alumpyongor, think Majano, right?
Kuna, when you Yakai and Gaysa, a jade don't be in a better set of body. A jay in the Budukuma, the Bioga Buddha Shibare, who pro edit disclosure. ဒီတည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည်တည
ဖြစ်ပျက်ဖြစ်တဲ့နောက်အစောပိုင်းမှာနည်းနည်းကျွန်တော်တို့ဘက်ကပို့ပြီးတော့ကျွန်းကျွန်းကျင်ကျင်နဲ့ကန်ကြွေနိုင်ခဲ့ရင်တော့တမျိုးတစ်ပုံနည်းနည်းပြောင်းလဲသွားနိုင်မှာဖြစ်ပါတယ်။ပြဿနာတစ်ခုကမီဒီယာနဲ့ဒီကျွန်တော်တို့ကြားမှာအပြန်အလှန်ယုံကြည်မှုကတော်တော်လေးကိုပျက်စီးသွားခဲ့တယ်။ဘာလို့နိုင်ငံတကာမီဒီယာသမားတချို့ကလည်းအလွေးဆုံးစားလုပ်ခဲ့တာကျွန်တော်ယူသားဆိုယုံကြည်ပါတယ်။ကျွန်တော်အတွေ့အကြုံကအလွေးဆုံးစားလုပ်တယ်။ bias တွေရှိတယ်။ bias က level တစ်ခုခုမှတော့ရှိနေတာပါပဲ။ကြည့်ပါရခင်ဗျာ bias ရှိတယ်။အဲ့ဒီဟာမှလည်းအစိုးရဘက်ကလေဟိုးတော့ကပေါ့အဲ့ဒီအဖြစ်ပြက်စားဖြစ်ခါစားကနည်းနည်းကင်တွေရမှာနည်းနည်းဟိုကဖြစ်သွားအောင်နေတူပါတယ်လက်တွန်းသွားတာပေါ့လေဒါမှမဟုတ်ကျွန်တော်တို့အခုပြန်ပြီးလုပ်ပြနေပါတယ်ကျွန်တော် gadget trips တွေလွှတ်ပေးပါခင်ဗျာခိုင်ကိုလွှတ်တယ်ဒီပြည်တွင်းတလဲပြည်ပတလဲ alternately လွှတ်ပါတယ်တိတ်တော့လုံလောက်မှုတော့မရှိသေးဘူးပေါ့ဒါမှမဟုတ်ကျွန်တော်တို့မှလည်းအခက်အခဲတွေရှိတယ်အကန့်အသတ်တွေရှိပါတယ် logistics ရှိတယ်တော်ရလာရတဲ့ရာခိုးရာစသဖြင့်နောက်အရေးကြီးဆုံးကလုံခြုံရေးပါပဲလုံခြုံရေးကတော့အရေးကြီးဆုံးပါပဲဟုတ်ကဲ့ဘာလို့သတင်းသမားထင်မှလည်းအမျိုးမျိုးတွေပါလာတာကျွန်တော်ကြားသိရပါတယ်အမျိုးမျိုးတွေပါလာတယ်သတင်းသမားအလုပ်မဟုတ်တဲ့အလုပ်တွေလုပ်နေတဲ့လူတွေရှိရှိအမျိုးမျိုးပေါ့လေဘာလို့ဒီ over zealous ဖြစ်တာလေးပြင်ဖြစ်မှာပေါ့လေတိတ်ပြီးတော့အရန်ကိုသတင်းသမားသဘောကိုကျွန်တော်နားလည်ပါတယ်နော်တိုးတော့ကျွန်တော်တို့ကအဲ့လိုဟိုတိတ်ပေါ့အထင်းချုပ်မရှိလွှတ်နိုင်တဲ့အနေအထားမရှိသေးပါဘူးခင်ဗျာ
ဟုတ်ကဲ့ဟိုပြီးခဲ့တဲ့ရက်ပိုင်းတွင်ရပဲ
ကျွန်
တော်လွတ်တော်စည်းဝေးနားတဲ့အချိန်မှာ
ဝ
င်ပြောခဲ့တာရှိပါလေ
ဒီ
သတင်းရယူရေးမှာအဟန့်သားဖြစ်နေတဲ့ဥပဒေတွေကိုပြန်လည်ပြီးတော့သုံးသပ်မယ်
ဟုတ်ပါ
တယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့နည်းနည်းအကျယ်တဝင်း
ဆက်ပြသုံးသပ်မယ်ဆိုတာဟာဒီလိုပါအဲ့ဒီအဟန့်သားရှိတဲ့ဥပဒေတွေရှိတယ်တချို့ဟာကိုလည်းသုံးသပ်နေတယ်တချို့ဟာဆိုပြင်အောင်ပြင်ဆင်ပြီးပါပြီတချို့ဆိုတာပြင်ဆင်ပြီးဥပမာဆိုရင် Emergency Provision Act ဆိုတာကျွန်တော်တို့သတင်းသမားဘဝမှာရှိတာပေါ့နော်အရေးပေါ်စီမံချက်ဥပဒေဆိုတာကဆိုတို့မျိုးတော့ခေါ်ကြရရက်ထက်မှာခေါ်ရတာပေါ့နော်ဘာလို့မဆိုလှမ်းဆွရတယ်အဲ့ဒီဥပဒေဆို review လုပ်ပြီးတော့ဟုတ်အရင်အစိုးရလက်ထက်ကလေးကိုပြစ်ဖြတ်လိုက်ပါပြီ now တခုကျွန်တော်တွေ့ရ1975 law to protect the state from the dangers of the subversive elements ဆိုတာနိုင်ငံတော်အား
ဖြစ်စီနှောင်ရှက်လူသူများ၏အန်ရီမာတသီသည့်ဥပဒေကျွန်တော်ဥအဲ့ဒီဥပဒေကိုသတင်းသမားဘဝကကျွန်တော်လေ့လာခဲ့မှုပါတယ်တိတိဝင်လေ့လာတော့1975မှာပြဋ္ဌာန်းတယ်ဒီအရင်ကအရင်းစားဗိုလ်ချုပ်ကြီးဦးတင်ဦးကိုအရေးယူဖို့အတွက်အဲ့ဒီဥပဒေပြဋ္ဌာန်းခဲ့တယ်လိုရရှိရပြဋ္ဌာန်းခဲ့တာပေါ့အဲ့ကျွန်တော်တို့အတိုင်းပင်ငယ်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ထင်မြင်ခံရတယ်အဲ့ဒီခါကျသူကမလွှတ်ကျင်တဲ့အခါကျတော့အဲ့ဒါကိုအမန်လုပ်တယ်ဘာလို့ဇက်ရက်ဇက်ရက်ဖမ်းလို့ရအောင်ဆိုတော့ extend လုပ်ရတယ်ဆိုတော့အဲ့ဒါလည်းမလို့အဲ့ဒါလည်းသတင်းသမားအတွက်စိတ်နှောင်ချက်ဖြစ်ခဲ့ပါတယ်အဲ့ဒါလေးဖြတ်သိမ်းလိုက်ပြီ။ဒါပေမဲ့ကျွန်တော်တို့မှာဘာပြဿနာရှိလဲဆိုတော့ cyber law မရှိသေးဘူးခင်ဗျာ။တယ်လီဖုန်းဒီဟာ cyber ဒီ industry က telecom industry ကသိထုံခါလာတယ်။တကယ်ဘုံမင်းပဲမဟုတ်။ Samsung စီလောက်ဖုန်းကိုင်းနေတယ်။ပြီးကျွန်တော်တို့မှာဒီ ethic ဘက်မှာအားနည်းချက်ရှိပါတယ်။ mobile phone user တွေ now the citizen journalist တွေအများကြီးပဲ။ဒီ smartphone တလုံးရရင်ဘာသူမဆိုးတွေ့ရမြင်ရကိုရိုက်ပြီးတော့ရေးပြီးတော့တင်လို့ရတယ်။သူတို့မှာ ethic training မရှိဘူး ethical training မရှိဘူး။တင်ရင်သလိုတင်။အဲ့ဒီအခြေအနေမျိုးမှာ cyber crime ဆီအန်ဒရီယာသိကြီးမှာပါတယ်ကျွန်တော်တို့ဘက်ကလုံနေတာတခုတော့ရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဒီ law တော့ပြုလို့တာတပိုင်းပါခင်ဗျာလုံနေရပါတယ်တချို့ဟာလုံနေအချိန်တော့ယူရမယ်တချိန်နှင်းမှာပဲ law အစ်စ်ပေါ့ခုနပြောတဲ့ right to information law တော့ပါတော့သူနဲ့လည်းပြန်ထိမှုရတာပေါ့နည်းအဲ့ဒါလည်းပြဋ္ဌာန်းနေပါတယ်နောက်တစ်ခုကကျွန်တော်တို့အဖွဲ့ပြန်ကြိုက်ကတာဝန်ခံပြီးတော့ပေါ့လေကျွန်တော်တို့ focus ministry ပါကာကွယ်ရေးပါတယ် PDA ပါတယ်လူခွင့်ရေး commission ပါတယ်ဒါတဲ့ပြပေါ့နော် Attorney General's Office ပါတယ်ကျွန်တော်ဘာလို့ဆိုတော့ SOP တခုထွက်အောင်လုပ်နေပါတယ် Standard Operating Procedure ပေါ့သတင်းသမားတွေအတွက်အဲကျွန်တော်တို့ကဘာလုပ်လဲဆိုတော့ကျွန်တော်ကလေ့လာမှာပေါ့ဘယ် provisions တွေဘယ်ဥပဒေရဲ့ဘယ်ပြဋ္ဌာန်းချက်ဟာဒီ media သမားတွေအတွက်ဘယ်လိုအဟန္တာတွေရှိတယ်အဲ့ဒါသုံးသပ်ပါတယ်ကျွန်တော်တို့ကအဲ့ဒါဘယ်ဟာကိုကြတော့ပြန်ပြီးတော့တော့ပြင်ဆင်တာတွေရှိမယ်ဒီတိုင်းထားဖို့တင်တာတွေရှိတယ်ဘာလို့ဆိုအခြေအနေအားလေးထားဖို့လိုပါတယ်ခင်ဗျာဟ
ုတ်ကဲ့
ထားဖို့လိုတယ်မဟုတ်ဆိုတော့ကျွန်တော်တို့တော်တော်ဟိုကဖြစ်သွားမယ်ကျွန်တော်ဒီ media management ကအတွေ့အကြုံတော်တော်နေပါခဲ့ပါတယ
်။ဝန်ကြီးစပြီးတော့တာဝန်ယူခဲ့တဲ့အချိန်မှာ media ခင်းချင်းလွတ်လပ်တဲ့သတင်းယူခွင့်သတင်းစာလွတ်လပ်ခွင့်သတင်းလွတ်လပ်ခွင့်တွေကိုပို့ပြီးတော့တိုးတက်အောင်လုပ်ဖို့ရည်ရွယ်ချက်ရှိခဲ့တဲ့အကြောင်းဟိုပြောခဲ့ပူးပါလေ
။
အခုဟိုတာဝန်ထမ်းလာတဲ့ကာလအတွင်းမှာလှုပ်ဆောင်နိုင်ခဲ့တဲ့အခြေအနေပေါ်မှာကျေနပ်မိပါသလား။နောက်ပြီးတော့ဟိုမကျေနပ်သေးဘူးဆိုရင်ရောဘယ်လိုကိစ္စတွေကအခန့်အတားတွေရှိပါသလဲ။ရှိမှာပေါ့လေ
ကျွန်တော်မကျင်းနေတာကတော့ကိုဟောက်ကိုပါပဲခင်ဗျာကိုဟောက်ကိုအများကြီးလုံကျင်တာပေါ့လေအများကြီးလုံကျင်ပါတယ်ဒါပေမဲ့နှစ်ပေါင်းများစွာကျွန်တော်တို့နိုင်ငံကတော့ရရင်တော့62လောက်ကတည်းကနော်ကျွန်တော်တို့ပေါက်ဆွဲကလေးပေါက်ဆွဲပေါ်ခဲ့တဲ့ကဒီ freedom press ဟိုကနေဝေးခဲ့ရတာပေါ့လေကျွန်တော်ဝေးခဲ့ရတယ် democracy နဲ့ဝေးခဲ့ရတယ်တကယ်တမ်းပြောလိုက်ရင်ကျွန်တော်ရဲ့ဒီတကြောပြန် democracy က9နှစ်သားပဲရှိသေးတယ်တကြောပြန် media freedom ကလည်း9နှစ်သားလောက်ပဲရှိသေးတယ်ဒါမျိုး challenge တွေကသိများလာတယ်ကျွန်တော်သုံးသပ်မိတာပါစီကောမှုတွေကအရင်များတော့တယ်တိုက်တိုက်ဆိုင်ဆိုင်ပေါ့လေကျွန်တော်ငငယ်တုန်းကကျွန်တော်နိုင်ငံပေါ်မှာနိုင်ငံတကာရဲ့စိတ်ဝင်စားမှုကလုံးမရှိပါဘူးခင်ဗျာမရှိဘူးခင်ဗျာအဲ့ဒါကျွန်တော်တို့ရဲ့နိုင်ငံပိုင်မီဒီယာဆိုတာကလည်းပြည်သူနဲ့အစိုးရကြားမှာပုံမှန်နဲ့ခရရန်ပြောနေတော့ဝါရဖြန်းတဲ့အဆင့်လောက်ပဲရှိတယ်ဝါရဖြန်းတဲ့မီဒီယာဟာကွာပါတော်တော်ကိုကွာပါတကယ် professional media အခုကိစ္စက professional media က handle လုပ်ရမယ့်ကိစ္စပါအဲ့ဒါအတွက်ကျွန်တော်တို့အချိန်ယူရပါမယ်အဲ့ဒါကြောင့်လည်းကျွန်တော်အဲ့ဒီပုဂ္ဂလိကမီဒီယာကိုသိရှင်းတန်းစီစဉ်တာပေါ့ပုဂ္ဂလိက print media ရောဒီ online media ရောအားလုံးကိုပေါ့လေသူအရင်ကအကောင်မောင်းနေဖြစ်ဖို့လိုပါတယ်အဲ့ဒါအချင်းယူရပါမယ်နားလေပုံလေးလိုရေပုတ်အပ်နှုတ်နှစ်ဖက်ပေါ့လေကြီးနိုင်ပြီးတော့ပေါ့လေ ACC အချင်းယူဆွေးနွေးဖို့လိုပါတယ်တစ်ဖက်သက် PRP ရုံနဲ့လည်းမရဘူးခင်ဗျာအဲ့ဒါလည်းအလုံးမဖြစ်ဘူးကျွန်တော်ထင်ပါတယ်ကျွန်တော်အဲ့ဒါလေးကိုဝန်နေတာပါကိုမီဒီယာညီကိုတွေကိုလက်တွဲပြီးတော့နားလေအောင်မလုပ်နိုင်သေးတာကိုကျွန်တော်အားမလို့အားမရဖြစ်မိပါတယ်ကိုဟုတ်ကဲ့ဟာကဲ့ဟာကဲ့
ပြန်ကြားရေးဒုဝန်ကြီးကိုတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ9ရက်တနင်္ဂနွေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ25 kHz 15953ည၊လှိုင်းဒိုမီတာ32 kHz 11803ည၊လှိုင်းဒိုမီတာ51 kHz 933ကနေလှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။အခုအယူအဆထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။ writer သတင်းတော်နှစ်ယောက်အမှုတရားမျှတတဲ့စီရင်မှုဟုတ်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီကရက်စတင်မှာ3ရက်နေကရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဲ့ဥပဒေပုံမှန် 3-1 ခန်းငယ်နဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့ပါတယ်။တရားစီရင်တဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ပြောခဲ့တဲ့ထင်ရှားတဲ့စကားတစ်ခွန်းရှိပါတယ်။အဲ့ဒါကတော့တရားစီရင်ရမှာဥပဒေနဲ့အညီမျှမျှတတတရားစီရင်ရမယ်။ဒါရီမကအဲ့လိုစီရင်တာဟာလေအများအမြင်မှာဥပဒေနဲ့အညီတရားမျက်မျက်တတစီရင်တယ်လို့ထင်မြင်ယူဆစေရမယ်ဆိုတဲ့စကားဖြစ်ပါတယ်။အခု writer သတင်းတော်နှစ်ယောက်အမှုအပေါ်တရားစီရင်ဆုံးဖြတ်တာဟာဒီစဲဥပဒေပါပြဋ္ဌာန်းချက်တွေနဲ့အညီဖြစ်ရလား။ဒီဥပဒေဆိုတာဟာရောခေတ်စနစ်နဲ့အခြေအနေနဲ့အညီဖြစ်ရလားဆိုတာမေးခွန်းထုတ်เสียအများကြီးရှိပါတယ်။
writer သတင်းတော်နှစ်ယောက်ကိုထောင်ဒဏ်9နှစ်ချမှတ်လိုက်တဲ့ဥပဒေဟာမြန်မာနိုင်ငံ내ချက်ဗြိတိရှလက်အောက်ကြာရောက်နေချိန်ပြဋ္ဌာန်းခဲ့တဲ့1923အိန္ဒိယအဥပဒေအမှတ်23ဖြစ်ပါတယ်။မူရင်းဥပဒေမှာအင်္ဂလိပ်ဘာသာနဲ့ပြဋ္ဌာန်းထားပြီးနောက်ပိုင်းရှင်းနေချုပ်ရုံးရဲ့ဘာသာပြန်မှုကိုကိုးကားကြတာဖြစ်ပါတယ်။ဥပဒေတစ်ခုလုံးကိုပဲဖြစ်ဖြစ်ရိုက်တာသတင်းတော်နှစ်ယောက်ကိုဆွဲတင်ခဲ့တဲ့ပုံမှန်တစ်ကားငယ်ကိုပဲကြည့်ကြည့်မြန်မာနိုင်ငံအစိုးရရဲ့ရန်သူတွေကိုလျှို့ဝှက်အပ်တဲ့အချက်လက်တွေ၊စာရွက်စာတမ်းတွေ၊အစိုးရစကားဝတ် Secret Official Code တွေ၊ကင်းစကားဝတ် Password တွေကိုလူတစ်ယောက်ယောက်တစ်ဖွဲ့နဲ့တစ်ချို့လို့ခိုးယူပြီးပေးပို့ဖို့စူးစမ်းတာပေးပို့ဓာတ်တွေကိုအပြစ်ပေးဖို့ပြဋ္ဌာန်းထားတဲ့ဥပဒေဖြစ်နေတာထင်ထင်ရှားရှားတွေ့နိုင်ပါတယ်။အထူးသဖြင့်စီရေးဆိုင်ရာအချက်လက်တွေဖြစ်ကြောင်းဥပဒေရဲ့ပုံမှအတော်များများမှာဖော်ပြထားပါတယ်။ဒီအတွက် writer သတင်းတော်နှစ်ယောက်ဟာဘယ်လိုမြန်မာနိုင်ငံအစိုးရရဲ့လျှို့ဝှက်ချက်တွေကိုဘယ်ရန်သူတွေစီကိုဘယ်လိုပေးပို့ခဲ့တယ်ဒါမှမဟုတ်ပေးပို့ဖို့ကြံစီခဲ့တယ်လဲဆိုတာစီရင်ချက်မှာလေ့လာကြည့်ဖို့လိုပါတယ်။စီရင်ချက်မှာဖော်ပြချက်အရwriter သတင်းတောက်နှစ်ယောက်ဟာအစိုးရလျှို့ဝှက်ချက်တွေကိုစူးစောင်းတဲ့အလုပ်လုပ်တယ်ဆိုပြီးကောက်ချက်ချထားပါဗျ။သူတို့စူးစောင်းထားတယ်ဆိုတဲ့အချက်လက်တွေကတော့ရခိုင်ပြည်နယ်ကလုံခြုံရေးဆိုင်ရာအချက်လက်တွေ၊ပုံရဟန်းမင်းကြီးရဲ့ခီးစဉ်ဆိုင်ရာအချက်လက်တွေ၊ဒုသမရဦးမြင့်စွေရဲ့ခီးစဉ်ဆိုင်ရာအချက်လက်တွေနဲ့အခြားအချက်လက်တွေဖြစ်တယ်လို့ဆိုပါရယ်။ဒီနေရာမှာတရားသူကြီးကတရားခဏ်တွေဟာ writer သတင်းဌာနကသတင်းတောက်တွေဖြစ်တာကြောင့်သူတို့ရဲ့ professional သတင်းမီဒီယာလုပ်ငန်းအတွက်အချက်လက်စုဆောင်းတယ်လို့မှတ်ချက်မချပဲအစိုးရရဲ့ရန်သူစီပို့ဖို့အချက်လက်တွေစုဆောင်းတယ်ဆိုပြီးမှတ်ချက်ချထားတာတွေ့ရပါတယ်။ဒီအတွက်ဘယ်ရန်သူတွေစီပို့ပေးခဲ့တယ်လဲဒါမှမဟုတ်ကြံရွယ်ခဲ့တယ်လဲမေးခွန်းထုတ်เสียရှိလာပါတယ
်။စီရင်ချက်ထဲမှာတော့ကိုဝလုံးရဲ့နေအိမ်ကိုဝင်ရောက်ရှာဖွေရမှာမြန်မာတိုင်းသတင်းဌာနအမှတ်တံဆိပ်မှတ်စုစာအုပ်ထဲကနေအစိုးရကိုလက်နက်ကင်တိုက်ခိုက်နေတဲ့အေးရခိုင်လက်နက်ကင်အဖွဲ့ကကိုညိုထွန်းအောင်နဲ့ ANC ရခိုင်အဖွဲ့ကကိုထွန်းအောင်တို့နှစ်ယောက်ရဲ့ဖုန်းနံပါတ်ကိုရေးမှတ်ထားတာတွေ့ရတယ်လို့ဆိုပါတယ်။အဓိပ္ပာယ်ကတော့ writer သတင်းတော်နှစ်ယောက်ဟာအစိုးရလျှို့ဝှက်ချက်တွေလိုက်လံစုဆောင်ခဲ့တယ်။ဒါတွေဟာအစိုးရရဲ့ရန်သူတွေဖြစ်တဲ့ရခိုင်သဘုံအဖွဲ့တွေစီပေးပို့ပြီးသားဖြစ်မယ်။ဒါမှမဟုတ်ပေးပို့ဖို့ကြံရွယ်တာဖြစ်နိုင်တယ်ဆိုပြီးဆက်ဆက်စီရင်လိုက်တာပါ။ဒီလိုစီရင်တာနဲ့ပတ်သက်ပြီးဥပဒေပါပုံမှန်3နှစ်ကိုလည်းကိုးကားသွားခဲ့ပါတယ်။ပုံမှန်3နှစ်မှာဆိုရတာကတရားရုံးဟာလူတယောက်တစ်ဖွဲ့အဲ့လိုအစိုးရလျှို့ဝှက်ချက်တွေစုဆောင်းနေတယ်ဆိုရင်အဲ့ဒီလူအနေနဲ့ဘသူ့ကိုဘယ်နေရာကိုဆက်သွယ်ပေးဖို့လဲပေးဖို့ကြံရွယ်တယ်သက်သေထင်ရှားပြဖို့မလို့သူ့ရဲ့အပြုတ်မှုဒါမှမဟုတ်အကျင့်ဆိုင်တာကိုကြည့်ပြီးသူ့ရည်ရွယ်ချက်ဟာနိုင်ငံလုံးညုံရေးဒါမှမဟုတ်အကျိုးကိုထိခိုက်စေမဲ့ပုံပေါ်ရင်အဲ့ဒီသူကိုပြစ်မှုထင်ရှားစီရင်နိုင်သည်ဆိုပြီးပြဋ္ဌာန်းထားပါတယ်တရားရုံးဟာအဲ့ဒီချက်ကိုအသုံးပြုပြီးရိုက်တာသတင်းတော်နှစ်ယောက်ဟာအစိုးရလျှို့ဝှက်ချက်တွေကိုစုဆောင်းထားတယ်။ရ ရန်သူရခိုင်လက်နက်ကိုင်ခေါင်းဆောင်တချို့ရဲ့ဖုန်းနံပါတ်ကိုလည်းရေးမှတ်ထားတယ်။ဒါအပြင်သူတို့ရဲ့အပြုမူဟာနိုင်ငံလုံးညုံရေးဒါမှမဟုတ်အကျိုးကိုထိခိုက်စေမဲ့ပုံရှိတယ်လို့ကောက်ချက်ဆွဲပြီး1900နှစ်စီရင်လိုက်တာဖြစ်ပါတယ်
။ဒီနေရာမှာတရားသူကြီးရဲ့စင်ကျင်တုံတရားကိုမေးခွန်းထုတ်ဆရာရှိလာပါတယ်။သူတို့ရဲ့အချက်လက်စုဆောင်းမှုဟာအစိုးရရန်သူရခိုင်လက်နက်ကိုင်တွေအတွက်ပဲဖြစ်နိုင်သလား။သူတို့အလုပ်လုပ်တဲ့မိခင်သတင်းဌာနရိုက်တာသတင်းဌာနအတွက်ရောမဖြစ်နိုင်ဘူးလားဆိုတာပါ။ဒီနေရာမှာတရားလိုရဲတပ်ဖွဲ့ဘက်ကတင်ပြချက်တွေစီရင်ချက်မှာပါတဲ့အချက်လက်ပေါင်းများစွာမှာပါတဲ့ငင်းလို့မရတဲ့အချက်တခုကတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာရဲတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံတဲ့အခါတိုင်းအင်းတင်ရွာလူတက်မှုနဲ့ရွာတွေကိုမီးရှို့မှုတွေမောင်းတော့ဘက်အခြေအနေတွေကိုတိလားရှိသလားစတာတွေကိုမေးမြန်းခဲ့တယ်ဆိုတာပါပဲ။တရားရုံးမှာရဲတပ်ဖွဲ့ဝင်တွေရဲ့ trust ဆိုချက်တိုင်းမှာအဲ့ဒီအချက်တွေပါတာကိုအလေးနဲ့ထားခဲ့ရင်ရိုက်တာသတင်းထောက်နှစ်ယောက်ဟာသူတို့မိခင်သတင်းဌာနအတွက် investigative reporting စုံစမ်းထောက်လှမ်းပြီးရေးသားတင်ပြဖို့သတင်းစုဆောင်းနေတယ်လို့ကောက်ချက်ချနိုင်မှာပါ။နောက်တစ်ချက်ကရိုက်တာသတင်းထောက်နှစ်ယောက်ဟာအင်းတင်သတင်းကိုလိုက်နေတာကြောင့်ရဲတပ်ဖွဲ့ဝင်တွေရဲ့ထောင်ချောက်ဆင်ဖမ်းဆီးတာခံလိုက်ရတယ်ဆိုတော့ဒူရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်ကိုထည့်သွင်းစဉ်းစားမှုမရှိတာပါ။ဒူရဲမှုမိုးရံနိုင်ဟာရဲမှုချုပ်တင်ကိုကိုကရိုက်တာသတင်းထောက်ဝါလုံးတို့ကိုဖမ်းဖို့ဒုတက်ချက်နိုင်လင်းကိုညွှန်ကြားတာကိုရင်ကြားတဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့ပါတယ်ဒီလိုထွက်ဆိုမှုကြောင့်လည်းရဲတပ်ဖွဲ့ရဲ့အပြစ်ပေးခြင်းခံရပြီးချက်ချင်းလက်ငင်းထောင်တန်းကြခံသွားရတာလဲပေါ်လွင်နေတဲ့အခြေအနေမျိုးပါဒါပေမဲ့တရားသူကြီးကတော့ဒူရဲမှုမိုးရံနိုင်ဟာအခင်းဖြစ်ချိန်ကအခင်းဖြစ်နေရာတွင်ကိုရင်ကိုကြားရောက်ရှိနေသူမဟုတ်လို့ဆိုပြီးထွက်ဆိုချက်ကိုပယ်ချထားတာတွေ့ရပါတယ
်အခုရိုက်တာသတင်းတော်နှစ်ယောက်ကိုဖမ်းဆီးတရားစွဲထောင်ချခဲ့တဲ့ဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရဲပထမအားနည်းချက်ကခင်မမီတော့တဲ့လွန်ခဲ့တဲ့နှစ်တရာဝန်းကျင်လောက်ကကိုလိုနီတွေပြဋ္ဌာန်းခဲ့တဲ့ဥပဒေကိုအသုံးပြုခဲ့တာပါအဲ့ဒီဥပဒေကိုအသေးချာပြန်ဆန်းစစ်ကြည့်ရဲအများကြီးပြုပြင်စရာတွေ့ရမှာဖြစ်ပါတယ်ဒုတိယအားနည်းချက်ကတော့အမှုကိုစွဲတင်တဲ့ရဲတပ်ဖွဲ့ဘက်ကရောတရားသူကြီးကပါတရားခံလို့ဆိုသူတွေကိုအဲ့ဒီဥပဒေပေါင်းထဲမဝင်ဝဲအောင်အဲ့ဒီဥပဒေနဲ့စီရင်ချက်ချကိုချလို့ရအောင်လုတ်ကင်ခဲ့ကြလေသလားသံသယရှိစရာပါဒီပြမှုစီရင်လိုက်ခြင်းအဖြစ်မြန်မာနိုင်ငံတရားစီရင်စနစ်ကိုအရင်စစ်အာဏာရှင်ခေတ်ကတရားစီရင်စနစ်နဲ့နှိုင်းယှဉ်သတိရစရာလည်းဖြစ်စီပါတယ်ဘလို့ပဲဖြစ်ဖြစ်အခုရိုက်တာသတင်းတော်နှစ်ယောက်ကို1900နှစ်စီရင်လိုက်တာဟာနိုင်ငံတကာနဲ့အများပြည်သူအမြင်မှာတရားမျှတမှုရှိတယ်လို့မမြင်တဲ့အပြင်ဒီဇဲဥပဒေအတိုင်းတရားမျှတတစီရင်ခဲ့တယ်လို့လည်းထင်မြင်ယူဆလို့မရနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါရဲ့ရှင်ဒီစီဇန်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေမှာတလဲပြန်ပြီးထုတ်လွှင့်ပေးတာမဟုတ်ဆောင်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဲရေးတနာကျော်စီဇန်တင်ဆက်တဲ့မြမပြည်မပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့မြန်မာတက်ချစ်တော်ရရှင်တွေကိုမြတ်တာတိလက်ဆောင်ဖြစ်တဲ့မြန်မာတချင်းလေးတပုတ်နဲ့လည်းဖျော်ဖြေပေးဦးမှာဖြစ်ပါတယ်။အခုတော့ VOE ကိုရေးလာကြတဲ့တော်ရရှင်တွေရဲ့ Facebook ပေါ်ကမှတ်ချက်တူလေးတွေကိုအရင်ပြောပြပေးခြင်းပါတယ်နော်။ကျယ်ရီချားကလာမင်းဆိုတဲ့တော်ရရှင်ကတော့ VOE ကိုအားပေးလာခဲ့တာ10စုနှစ်နှစ်ခုနေ့နေ့ဆက်ရှိခဲ့ပါပြီလို့ပြောလာပါတယ်ဟုတ်ကဲ့ပါနှစ်ရှည်လာများအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကျဲရယ်ဆိုတဲ့တိုင်းရင်းသားတစ်ယောက်ကတော့ကရင်တိုင်းရင်းသားဖြစ်ပုံရပါတယ်ကရင်မျိုးသားဝတ်စုံဝတ်ဆင်ထားပါတယ်ဒီတော်ရရှင်ကမင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေကျွန်တော်ကတော့ American ပြည်အောင်စုညူးယောက်ပြည်နယ်မှာနေထိုင်ပါတယ်တဲ့ VOA ရဲ့သတင်းထုတ်လွှင့်ချက်တွေကိုညစဉ်မပြတ်အဆောက်မြော်ပြီးတော့နားဆင်လှည့်ပါတယ်ဒါဆိုရင်တော့ကျွန်မအခုလိုစာပြန်ကြားပေးတာကြားမယ်ထင်ပါတယ်ရှင်သူကအထူးသဖြင့်ရခိုင်ရေးနဲ့ပတ်သက်ပြီးတော့စိတ်ဝင်စားလို့သတင်းတွေကိုစောင့်မျှော်နားဆင်တာပါလို့ရေးလာပါတယ်။မြတ်သူရဆိုတဲ့တော်ရရှင်ကတော့ debate program ခဏခဏရရက်သွားလို့ပါဆိုရေးလာပါတယ်။ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုပြောတာဖြစ်ပုံရပါတယ်နော်။မကြာခဏ line ပြတ်တောက်နေလို့ဒီအစီအစဉ်ကို အစားဆုံးနားဆင်ပြီးတော့နားလည်နိုင်ဖို့ခက်ခဲပါတယ်လို့ရေးလာပါတယ်သူကအစားဆုံးနားထောင်လို့မရဘဲနဲ့ခဏခဏပြက်ပြက်သွားလို့ရွှေနေမြန်မြန်ကန်ကလွတ်တချက်မလွတ်တချက်ဖြစ်ပြီးနားမလည်နိုင်ဘူးလို့ရေးလာတာပါနော်ဟုတ်ကဲ့ပါဒီတော့ရရှင်နေနဲ့ရေဒီယိုကနေဖမ်းယူနားဆင်သလားဒါမှမဟုတ်လည်း Facebook ကပဲနားထောင်သလားပြောတော့ပြောမထားပါဘူး Facebook ကဆိုရင်တော့ကိုပိုင်အင်တာနက် line နဲ့သက်ဆိုင်မဲ့ထင်ပါတယ်ရှင်အင်တာနက်လိုင်းကောင်းရင်ကောင်းသလိုမကောင်းရင်မကောင်းသလိုကျမတို့ရဲ့အထုံးလွှင့်ချက်တွေကိုတိကျဖမ်းလို့မရပြတ်တော့ပြတ်တော့ဖြစ်နေတတ်ပါရဲ့နော်ဒန်နီယယ်ဂူတင်ဆိုတဲ့သောရရှင်မင်းမြန်လာတာကိုလည်းပြောပြပေးကြပါတယ်သူကသတင်းထဲမှာကြီးညာပေးဖို့အကြောင်းအရာတစ်ခုလောက်ပို့ချင်တယ်ရမရသိပြရစေတဲ့ကျမတို့ view ရဲ့မြန်မာပိုင်းသတင်းဌာနကို Messenger ကနေပြီးတော့စာရေးပြီးတော့မေးလာတာဖြစ်ပါတယ်ဟုတ်ကဲ့ဒီသောရရှင်မေးတာကိုဖြည့်ပေးရမယ်ဆိုရင်ဟုတ်ကဲ့သတင်းပို့ချင်တယ်ဆိုရင်ပို့တာကပို့လို့ရပါတယ်နော်ဒါမှမဟုတ်လေကျမတို့သတင်းမှာဖော်ပြမပြဆိုတာကတော့သတင်းတီးဖြစ်တဲ့ editor ကဆုံးဖြတ်ပြီးတော့မှအရေးကြီးတဲ့သတင်းအကြောင်းအရာဆိုရင်လဲကျမတို့မြန်မာနိုင်ငံမှာရှိတဲ့ view သတင်းတောက်တွေကအဲ့ဒီသတင်းကိုထပ်ဆုံဆန်းအတည်ပြုပြီးတော့တင်ပြပေးတာဖြစ်ပါတယ် view ကိုအားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်ထိုင်ဝင်းဆိုတဲ့သောရရှင် VOA Facebook စာမျက်နှာမှာလာရေးလာတာကတော့ VOA ရေကျေးဇူးပါအခုဆိုရင်ရေဒီယိုကနေနားဆင်နေရကနေတယ်လီဖုန်းနဲ့နားဆင်နိုင်ပါပြီတဲ့အတိုင်းမသိဝမ်းသာမိပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့အခုလိုမျိုးရေဒီယိုကအခုရုံးမြင့်တကြထုတ်လွှင့်နေခင်ပါရောဆက်ပြီးတော့နားဆင်အားပေးရဆိုလို့အထူးကျေးဇူးတင်ပါတယ်ကိုလင်းလင်းဆိုတဲ့သောရရှင်ကတော့နားထောင်လာတာ14နှစ်ရှိပါပြီတဲ့သတင်းတင်ပြမှုတွေကိုလည်းရန်နှစ်သက်မိပါတယ်လို့ဆိုလာပါတယ်ကိုတန့်စင်ဦးကလည်းပြည်သူလူထုအများကိုမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့သတင်းတွေအပြင်းအပြက်တင်ဆက်ပေးစီခြင်းပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါကျမတို့ဒီအလုပ်ကတော့ကျမတို့ရဲ့တခုတည်းသောနေ့စဉ်ပုံမှန်လုပ်နေရတဲ့အလုပ်ဖြစ်ပါတယ်နော်ဒါနဲ့မျိုးချစ်သူဆိုတဲ့တော်ရရှင်ကျမတို့ကို Facebook Messenger ကနေပြီးလာပြီးတော့လှမ်းပြီးတော့မေးထားတာလေးကိုအခုလေးလိုင်းပေါ်မှာဖြည့်ချပေးပါတယ်နော် Messenger ကနေပြီးလည်းပြန်ပြီးတော့ပို့လိုက်ပါတယ်ဒီမေးလာတဲ့တော်ရရှင်ကကျွန်တော်မြန်မာပြည်ကပါတဲ့ VOA Burmese Radio အစီအစဉ်ကို PSI ဆလောင်းကနေဖမ်းလို့ရတဲ့လိုင်းလေးသိချင်ပါတယ်ထိုင်းကောင်ကဂျိုဒူကပါတဲ့ဟုတ်ကဲ့ရေဒီယိုအစီအစဉ်တွေကိုဆလောင်းကနေဖမ်းလို့ရတယ်ဆိုတော့ကျွန်မမသိပါဘူးဒါပေမဲ့ကျမတို့ဒီထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်ကိုဂျိုဒူဆလောင်းကဖမ်းနိုင်တဲ့လိုင်းကိုအခုပြောပြပေးချင်ပါတယ်အဲ့ဒီလိုင်းကိုကျမတို့ရဲ့ VOA Bambis Internet ဆာမျက်နှာမှာလည်းကြည့်နိုင်ပါတယ်နော် Satellite က Asia Set 7ဖြစ်ပြီးတော့ 105.5 degree east ဖြစ်ပါတယ်အရှေ့ 105.5 degree ပါ Downlink frequency 4040 MHz 43439 MHz ဖြစ်ပါတယ်။ Sample rate က 26.5 ပါ။ Network ID ရဲ့ Video Format ပြောရမယ်ဆိုတော့ Bulb ဖြစ်ပါတယ်ရှင်။နည်းနည်းလေးကြိုးစားဖမ်းကြည့်ပါအောင်လို့ပြောချင်ပါတယ်နော်။အကယ်၍ Radio ကိုတက်တက်ဖမ်းချင်တယ်ဆိုရင်ကျမတို့စီကိုပြန်ပြောအကြောင်းကြားပါ။ဒီ line number တွေကိုပြန်ပြောရှာပေးကြည့်ပါမယ်။မောင်ဆိုးရဲ့တော်ရရှင်ကလည်း Video ကိုစာရေးပြီးတော့သူဓာတ်ရလေးလိုင်းအစီအစဉ်မှာပါဝင်ခြင်းပါတယ်လို့ပြောလာပါတယ်။
ကျွန်တော် VOA ကိုနားဆင်လာတာနှစ်ပေါင်း20တိတိရှိပါပြီ။တခုနောက်မေးကြည့်ပါတယ်။ VOA ရဲ့တိုက်ရိုက်ထုတ်လွှင့်မှုအသံပိုင်းတွေကိုပါဝင်ဆွေးနွေးကြည့်ပါတယ်။ကျွန်တော်ရဲ့ဖုန်းနံပါတ်ကိုဘယ်ကိုဘလို့ပို့ရမလဲဆိုတာတစိမ့်လောက်ရှင်းပြပေးပါဗျာ။လောလောဆယ်တော့ကျွန်တော်ကနိုင်ငံခြားမှာနေပါတယ်။ဆက်သွယ်မှုပုံစံလေးဆက်သွယ်လာမယ့်ပုံစံလေးသိကြည့်ပါတယ်။ VOA အဖွဲ့သားအားလုံးကျန်းမာပျော်ရွှင်ကြပါစေဗျာ။
ဟုတ်ကဲ့ပါရှင်။ဒါရိုက်လေးလိုင်းဆွေးနွေးဖို့ဆိုရင်တော့ဘာအကြောင်းအရာဆွေးနွေးမလဲဆိုတာအရင်ကြည့်ပါနော်။ VOA စာမျက်နှာမှာရော VOA Radio အစီအစဉ်မှာရောကြီးညာပေးထားပါတယ်။ VOA Facebook စာမျက်နှာမှာဆိုရင်တော့ဆွေးနွေးမယ့်အကြောင်းအရာကိုထိတ်ဆုံးမှဖော်ပြပေးထားတာပါ။အဲ့ဒီအကြောင်းအရာကိုကိုကပါဝင်ပြီးတော့ဆွေးနွေးခြင်းနဲ့ဆိုရင်အဲ့ဒီကြီးညာအောင်မှာကိုရဲ့ဖုန်းနံပါတ်နဲ့နာမည်ကိုရေးထားခဲ့ပါ။အဲ့ဒီမှာရေးလို့သူများသိမှာဆိုရဲဆိုရင်တော့အခုစာရေးတဲ့နေရာ Messenger ကနေပြီးတော့လည်းလာရေးထားပေးလို့ရပါတယ်နော်။ဒါမှမဟုတ်ရင်ကျမတို့ရဲ့ VOA email ကိုလည်း email ရေးပို့လို့ရပါတယ်။ email လိပ်စာက bemis@voanews.com ဖြစ်ပါတယ်ရှင်။ Facebook ကြော်ညာမှာလည်းအသေးစိတ်ရေးပြထားပါတယ်နော်။အထူးကျေးဇူးတင်ပါတယ်။အခုဆက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့အစာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။မလာဆိုတဲ့သောရရှင်လှိုင်းသားရမှာကြုံတွေ့နေရတဲ့ကိစ္စတစ်ခုကိုရင်ဖွင့်ခြင်းလို့ပါဆိုပြီးရေးလာတာကိုအခုဖော်ပြပေးပါမယ်
။လှိုင်းသားရကျန်စစ်သားလမ်း16ရပ်ကွက်မှာအစိုးရဘတ်ဂျက်မချသေးဘဲနဲ့အကျဲ9ပေအနက်9ပေရေမြောင်းတွေလုပ်နေပါတယ်။သူတို့တူးထားတဲ့နေရာကိုအင်ရှင်တွေကပဲအုပ်ယိုးပြန်ပြီးလုပ်ပေးနေရတာပါ။မလွတ်တဲ့အိမ်တွေလည်းဖျက်ရပါတယ်။နိုင်ငံတော်ကတရားဝင်ခွင့်ပြုချက်ရှိမရှိသိချင်လို့ပါ။
ဟုတ်ကဲ့ပါဒီဆမာတော်ရရှင်ရေးထားတဲ့အစိုးရဘတ်ဂျက်မချပဲလုပ်တယ်ဆိုတဲ့အချက်ကဘလို့တည်တယ်လဲဆိုတာတော့ဒီစာထဲမှာရှင်းရှင်းလင်းလင်းမပြောထားတဲ့အတွက်ကြောင့်မလို့ဒ
ီကိစ္စနဲ့ပတ်သက်ပြီးတော့ဖြေဖို့ခက်ခဲပါလိမ့်မယ်။နောက်ပြီးတော့ဒီထဲမှာရေးထားတဲ့ထဲမှာအုပ်ရိုးတွေပြန်လုပ်ပေးနေတာမလွတ်တဲ့အိမ်တွေလည်းဖျက်ရပါတယ်တဲ့။ဆိုတော့အုပ်ရိုးတွေပြန်လုပ်ပေးနေတယ်ဆိုတာသူတို့ရဲ့ခြံဝင်းထဲမှာဖျက်ပြီးတော့အုပ်ရိုးဖျက်သွားတာကိုပြန်ပြီးတော့ကိုကကပေးရတာလားဒါလည်းမရှင်းပါဘူးနော်။နောက်ပြီးတော့မလွတ်တဲ့အိမ်တွေဖျက်ရတယ်ဆိုလို့တရားဝင်ပိုင်ဆိုင်ထားတဲ့မြေပေါ်မှာစောက်ထားတဲ့အိမ်ကိုဖျက်ခိုင်းတာလား။ဒီအချက်ကိုလည်းဘာမှပြောမထားလို့ကျွန်မဘက်ကလည်းဘာမှရေးရရပြန်ပြီးတော့မေးမြန်းပြောဆိုပြီးလို့မရဘူးဖြစ်ပါတယ်။ဒါပေမဲ့လည်းတက်ဆိုင်ရာကနေဒီကိစ္စကိုအ ਨੇ စုံကြားသိပြီးတော့ဒါနဲ့ပတ်သက်လို့စုံစမ်းနိုင်အောင်လို့အခု VOA ကနေဝေမျှပေးလိုက်ပါတယ်ရှင်။နေဆက်ကအဖြစ်ပြက်လေးတစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်တယောက်အဲ့ကိုရောက်တုံးမှာကိုရစ်ဖြစ်လေးမဟုတ်ရေးပြချင်ပါတယ်ဆိုပြီးတော့စာရှိတစ်စောင်ရေးလာပါတယ်။ကိုမြတ်ဆိုးလင်းဆိုတဲ့သောရရှင်ဒီသောရရှင်ကတိခန့်ပြီးတော့ဖတ်ပေးပါတယ်။ကိုရစ်ဖြစ်လေးမလို့ကျွန်တော်ရေးတဲ့လိုရေးလိုက်ပါတယ်လို့ပြောလာပြီးတော့ခိတလာရှိုးရောက်ဒီကိုမျက်စိုးလင်းကဟုတ်ပါတယ်ဒီစာထဲမှာပြောထားသလိုစာကလည်းတော်တော်ရှည်လို့ကောက်နှုတ်ပြီးတော့ပြောပြပါမယ်နော်အစပိုင်းမှာတော့သူကမြန်မာနိုင်ငံမှာအလုတ်ကင်ကရှာလို့လူငယ်တွေမြို့တက်ပြီးပါထွက်ရရအလုတ်လုံးကြရတဲ့အကြောင်းရေးထားတာပါသူကမနစ်ကကျိုင်းတုံမြို့ကိုအလုတ်ကိစ္စနဲ့သွားတော့ကျိုင်းတုံနဲ့မဝေးလာတဲ့တောင်ပေါ်ရွာလေးတရွာမှာကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တစ်ခုကိုအခုလိုပြောလာပါတယ
်ရွာကလူငယ်လေးတယောက်နဲ့စကားပြောပြတော့သူပြောသွားတာကိုနားထောင်ပြီးတော့ဒီလောက်တောင်ဘဝခက်ခဲဆင်းရဲသလားဆိုပြီးတော့မှတွေးခဲ့မိတာပါသူတို့ကိုအစိုးရကလုတ်ပေးစီခြင်းနဲ့တဲ့သူတို့မှအလုံးမရှိဘူးထင်းဦးပင်ခုတ်ရောင်းတံတားမ7000တောင်ပေါ်ကနေပြီးတော့တောင်အထိကိုတဲပေးရတယ်သူများတွေလူပညာကလည်းမတက်မြို့ထီလည်းကျောင်းပညာမသင်နိုင်ဘူးသူ့အတွက်စားဖို့နေဖို့ဈေးပေးဖို့မဖြစ်နိုင်ဘူးမင်းကလေးဆိုရင်ကြီးလို့ရှိရင်နေဆက်သွားပြီးတော့ရရလုံးကြတယ်တရွာလုံးမဲ့လူငယ်တွေလည်းအလုပ်ပုံမှန်မရှိဘိန်းဆွဲမွေးဆေးဆွဲဒါကြောင့်မလို့အစိုးရကမြေတက်မှတ်ပြီးလို့ရှိရင်အဲ့ဒီမြေပေါ်မှာကျွန်တော်တို့တစ်ပင်ဆိုင်မယ်ဆောက်ရှောက်မယ်တော်မီမလောင်အောင်ထင်းထင်းဆောက်ရှောက်ပေးမယ်နောက်အပင်အရေးတွက်တဲ့အစိုးရကဆောက်ရှောက်စီတနစ်တခါမပေးနိုင်တော့ဘူးလားတဲ့သူဖြစ်ချင်တာတွေအာကိုတကြီးနဲ့ပြောနေတဲ့ပုံမှာအပင်ကြီးလို့တရားရုံးကခုတ်လို့ဂယူးမဆိုင်လို့သိလို့ရှိရင်တခြားပင်တွေဆောက်ရှောက်ခတဲ့ကနှစ်စင်ပေးထားသမျှပြန်ဖြတ်အဲ့လို့ဆိုလို့ရှိရင်ဘေးဆိုင်တောင်သူတွေတော်မှရဘာဆိုင်သူတွေတော်မှကိုပိုင်ကွက်မှာဖိုးတန်သစ်ဆိုင်ပြီးတော့ဆောက်ရှောက်ခနှစ်စင်ကြီးယူမှာပါမြန်မာပြည်အလဲပိုင်းဒေသဆိုလို့ရှိရင်ချက်ချင်းကိုဆင်းစုသွားမယ်တောသူတောင်သားတွေလည်းအစိုးရဘက်မှချစ်ခင်လာမယ်တဘော့ပောင်းရင်ကိစ္စပါတိုးတက်လာမယ်တဲ့အစိုးရကပဲတစ်ရောင်းပိုင်ခွင့်ရှိပြီးတစ်ပြင်မှာအရောင်းဝယ်လုပ်လို့မရတော့ဘူးအစိုးရတစ်ဆိုင်တွေမှာပဲအရောင်းဝယ်လုပ်ကြရမယ
်ဟုတ်ကဲ့ပါဒါကကျိုင်းတုံနယ်ကရွာတရွာကလူငယ်တယောက်နဲ့ကိုရိုင်းစကားပြောပြီးတော့အဲ့လူငယ်ဒီသူတို့ဒေသတွေမှာလူငယ်တွေအလောက်ကန်ရရှိရတဲ့ရရှိထားတဲ့စိတ်ကူကိုဒီဒေသရှင်တက်ဆင့်ပြန်ပြီးတော့ဝင်မျှပေးလာတာဖြစ်ပါတယ်အခုစာရေးလာတဲ့လာရှုံမြို့ခိတရာကိုမြတ်ဆိုးလင်းကိုအထူးကျေးဇူးတင်ပါတယ်။လင်းလင်းမော်ဆိုတဲ့သောရရှင်ကလည်း VOA ကတစင်နိုင်ငံတော်အစိုးရကိုတင်ပြပေးပါဆိုပြီးတော့ဒီတရားမဝင်အတိုးနှုံးနေမြန်မာနိုင်ငံမှာတောင်းကျမ်းနေတဲ့ကိစ္စလူတွေစီးစိမ်ပြတ်တဲ့အထိဒုက္ခရောက်ကြရပါတယ်။ဒီကိစ္စကိုနိုင်ငံတော်အနေနဲ့ကင်တွယ်ပြီးတော့ဒီအကူအညီပေးဖို့ပတ်စံလိုအပ်တဲ့သူတွေကိုလည်းနိုင်ငံတကာမှလိုငွေအတိုးနည်းနည်းနဲ့ချီးပေးနိုင်အောင်နိုင်ငံတော်ကအစီအစဉ်ပေးဖို့တွေကိုပြည်သူတူပါဆိုပြီးတော့သရရှင်တယောက်ရင်ဖွင့်လာပါတယ်
။ရန်ကုန်မြို့မြို့နယ်တွေကရက်ွက်တွေမှာတရားမဝင်အတိုးနှုံး30ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိလှိုင်စင်မဲ့ငွေချေးလုပ်ငန်းလုပ်ကိုင်နေသူတွေကြောင့်မတိနားမလဲကြတဲ့မရှိစင်ရဲသားအတော်များများရဲ့ဘဝတွေဖျက်ခဲ့ရပါတယ်။ဒီလိုတရားမဝင်အတိုးနှုံးမြင့်မားတဲ့ငွေချေးသူတွေစီကအလွယ်တကူငွေချေးယူကြတာကြောင့်အိမ်ချမ်းမြေတွေတင်းစီခင်ရပြီးနောက်ဆုံးမိသားစုဝင်တွေလှုပ်ကုံကူးမှုအထိဖြစ်ပေါ်စေပါတယ်။ဒါကြောင့်နိုင်ငံတော်အစိုးရအနေနဲ့တရားမဝင်ငွေချေးလုပ်ငန်းလုပ်ကိုင်နေသူတွေကိုဥပဒေနဲ့အညီအမြန်ဆုံးအရေးယူပေးဖို့နဲ့အများပြည်သူအနေနဲ့ကလည်းတရားမဝင်ငွေချေးနေသူတွေစီကအလွယ်တကူငွေချေးမယူဘဲနဲ့ဥပဒေနဲ့အညီတိုင်ကြားနိုင်ရေးအတွက်သတင်းမီဒါတွေနဲ့လူမှုကွန်ရက်တွေကတဆင့်အသိပညာပေးဖော်ပြပေးဖို့တင်ပြပေးစီလိုပါတယ်ရှင်။
သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီကနေ့ဒီမှတင်ရက်ချင်ပါတယ်။ VOA ရဲ့ဒေချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ပြပေးဦးမှာဖြစ်ပါတယ်ရှင်။ Tomorrow VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုး မှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့ VOA တင်ချစ်သရရှင်တွေမြန်မာသချင်းတွေတပုတ်မေတ္တာတွေလဲဆောင်ဖြစ်နေတဲ့တင်းငရိညမြန်မာပြည်ကပေးကြများအစီအစဉ်ကနေမေတ္တာတွေလဲဆောင်ပေးကြပါတယ်ရှင်။ဝနတီဆိုထားတဲ့အနည်းဆုံးလို့ဆိုတဲ့တခြင်းလေးကိုသရရှင်လေးအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ Not the me le Moment sanan tama Yeon jung se pan kan le re Ne ae sa pa no Jeon na du ae ma la la ma po ja Go hard to live my life to the end Don't you say tell me support it and is on the way Go on it To call it to do the car Yes I may attend to but I attend my no Do you think the thumb of me when I see the car Go to your tell me the dia va Eunji aku lai po ache ye ani song lu wa There's a little me little ma This I may so don't cross so ra Don't you need it to cool it go kan so ga There's a little me don't need to cool da But I know it don't listen to the quiet by
အစရောဝနဒီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြစ်ပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းင်းကြွေနေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့ Facebook အစာမျက်နှာပြီးတော့ Internet အစာမျက်နှာတွေမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ Go hard to live my life to pay my Don't you say to me support it and is on the way Oh I know To call it to do that car Yes I know I can top all I said I did my no Do you tell me through my memory and see that car Could you tell me the other Don't you ask me like for And he's on the way Need to meet on me Meet on my Yes, I know so don't Don't need it To do let go Can I say that Know to meet on me Don't need to cool down With an hour of your message To quit by I am in to a prayer For two
မရေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရဲ့အိန္ဒိချင်းကမ္ဘောဒီးယားနိုင်ငံဖနွမ်းပင်မြို့တော်မှာတော့မွေတွေပေါက်သေးညိုတွေနဲ့အတူကော်ဖီတောက်ပြီးတော့ဆယ်ဖီဆွဲနိုင်ပါပြီ။အရှေ့ဥရောပနိုင်ငံတစ်နိုင်ငံဖြစ်တဲ့ဆာဗီးယားနိုင်ငံမှာတော့နိုင်ငံတကာဟင်းလျာပြိုင်ပွဲတွေမှာမပါမဖြစ်ထည့်သုံးရမယ်ဟင်းချက်ပစ္စည်းတစ်မျိုးအနေနဲ့ခွေးစေးကိုထဲချက်ရမယ်လို့သတ်မှတ်ထားပါဗျ။ဒီလိုမျိုးကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့မခင်ဖြူထွေးကပြောပြပေးပါမယ်ရှင
်။မွေပေါက်တင်ကြုံနဲ့ကင်းပြီးကောက်စားတဲ့တွားသွားတရဝါတွေကိုကြောက်တဲ့သူတွေမကြောက်စေတဲ့နေရာတော့အဲ့ဒီတရဝါတွေကိုအနည်းငယ်ကင်တွယ်ကြည့်ဖို့ပဲဖြစ်ပြီးတော့အဲ့ဒီလိုတရဝါတွေကိုကင်တွယ်နိုင်တဲ့ကော်ဖီဆိုင်တစ်ခုကိုတော့ကမ္ဘောဒီးယားနိုင်ငံဖနွမ်းပင်မြို့မှာဖွင့်လိုက်ပါတယ်။ဆိုင်ပန်ရှင်ချီယရတီကတော့အကြောက်တရားတွေနားလည်မှုလွဲတာတွေပြေပျောက်စေဖို့ဖြစ်တယ်လို့ပြောပါတယ်။ဝင်ကြီးပေးစရာမလိုပဲကော်ဖီတောက်ယုံနဲ့ဆိုင်ထဲကမွေးတွေပေါက်တင်ညိုတွေကိုပုတ်သက်ခွင့်ရမှာပါ။
ဆန်နေကမှန်ပုံးလီထဲမှာတော့မွေရွယ်အစားအမျိုးမျိုးနောက်ရောင်စုံကိုပြသထားပြီးတော့ကော်ဖီသောက်ရင်းနဲ့မွေနဲ့ဓာတ်ပုံလေးရိုက်နေပါတယ်ဝေဖန်သူတချို့ကတော့ဒီတရိတ်ဆန်တွေကိုတော်ထဲမှာသဘာဝအတိုင်းပဲထားဖို့ပြောပေမဲ့လို့စိုက်ပန်ရှင်ကတော့ဒီတဘာတွေဟာမွေးမြူသားဖောက်ထားတာဖြစ်ပြီးတော့တော်ထဲမှာရှင်သန်နိုင်မှာမဟုတ်ဘူးလို့ပြောပါတယ်ဒီတရိတ်ဆန်တွေအားလုံးကိုထိုင်နိုင်ငံကတင်သွင်းခဲ့တာပါမွေတွေပေါက်တင်ညိုတွေကိုကြောက်ကြတဲ့သူတွေများတဲ့အတွက်ကြောင့်ဆိုင်ကတော့တိတ်ရောက်မကောင်းပေမဲ့လို့အမျိုးသမီးဖောက်တယ်တွေကထူးထူးခြားခြားအများကြီးလာပြီးတော့ဓာတ်ပုံရိုက်ကြပါရဲ့ရှင
်။ဟေးသာဗီယာနိုင်ငံမှာကမ္ဘာဝေးစိချက်တိုင်ပွဲကြီးကိုကျင်းပခဲ့ပါတယ်။ကော်ပြန်လေးရက်တတူလီပြင်သစ်အသီးရွက်ဟင်းတွေကိုချက်ပြုတ်တာပြိုင်ကြသလိုအဲ့ဒီဟင်းတွေမှာအဓိကပါဝင်တာကတော့တရိတ်ဆန်ဝေးစိတွေဖြစ်ပါတယ်။ဘောကပ်ဘောဖလားလို့နာမည်ပြောင်းပေးထားတဲ့ဒီပြိုင်ပွဲကြီးကိုဆာဗီယာနိုင်ငံရဲ့တောနဲ့ဒေသမှာကျင်းပခဲ့တာဖြစ်ပြီးတော့တချို့တွေကတော့ဒီလိုဟင်းလာမျိုးကိုယွံမုံးတယ်လို့တချို့တွေကတော့လိန်စိတ်ဆန္ဒအားကောင်းစေတယ်ဆိုပြီးနှစ်သက်ကြတာလည်းဖြစ်ပါတယ်။ကမ္ဘာအနှံ့ကဝိုင်းရင်စဖို့မှုတွေဝင်ပြိုင်တယ်လို့ဒေသတွင်းကအပျော်ရမ်းတဲ့ဝိုင်းရင်စဖို့မှုတွေလည်းဝင်ပြိုင်ကြပါတယ်။ဒီနှစ်အတွက်ဘိုးဆွဲသွားတဲ့အသင်းကတော့ဒေသခံဆာဗီယာအသင်းဖြစ်ပြီးဂျပန်နဲ့ပြင်သစ်အသင်းကလည်းအသိအမှတ်ပြုခံခဲ့ရပါတယ်။ပြင်သစ်အသင်းရဲ့၄မျိုးပါဝင်တဲ့ဟင်းလျာတွေကတော့နွားဝေးစိတ်ဖော်ကားနဲ့စားငံဘောချောကလက်ဖြစ်ပြီးတော့စားငံဘောချောကလက်အတွက်အထူးစုရခဲ့ပါတယ်မနစ်ကလည်းစုရခဲ့တဲ့ဆာဗီယာအသင်းကသူတို့ဟင်းလျာထဲမှာပါဝင်တဲ့ဖြစ်စည်းကတော့လျှို့ဝှက်ချက်ဖြစ်ပါတယ်လို့ပြောသွားပါတယ်ခင်ဗျာ
ပြည်ငင်ရှန်ဟိုင်းမြို့မှာကျက်ပုံဝါဒနာရှင်တွေအတွက်ကျက်ဥပြခန်းတစ်ခုဖွင့်လှစ်လိုက်ပါတယ်ကျက်ဥတွေကိုပုံစံမျိုးမျိုးလုပ်ပြပြီးတော့အမှုပညာလက်ရာအဖြစ်ပြသထားတာပါအဖြူရောင်အဝါရောင်စတာတွေကိုအများဆုံးတုံထားပြီးတော့အဝါရောင်ဘောလုံးကန်ကြီးတစ်ခုကိုလည်းဖန်တီးထားပါဗျ။ကျဲဥချစ်သူတွေအနေနဲ့မြို့ပြရဲ့မွန်းချက်မှုတွေကနေခဏရှောင်ရှားပြီးတော့ဒီရှန်ဟိုင်းဈေးဝယ်စင်တာတတိယထပ်မှာရှိတဲ့ကျဲဥပြခန်းထဲမှာဆယ်ဖီအဝါလာရိုက်လို့ရပါဗျ။ဝန်ကြီးကတော့တစ်ယောက်ကို15ဒေါ်လာလောက်ကြားသင့်မှာဖြစ်ပြီးတော့တရုတ်အနုပညာရှင်ရှူဘီယူဘီယူရဲ့လက်ရာဖြစ်ပါဗျ။တဟာသူရဲ့ဒုတိယမြောက်လက်ရာဖြစ်ပြီးတော့လာမယ့်နိုဝင်ဘာလကျရင်အမေရိကန်ပြည်ထောင်စု Los Angeles မြို့မှာပြသမှာပါ။ The Egg House ကျက်ဥအိမ်လို့နာမည်ပေးထားပြီးတော့ဓာတ်ပုံရိုက်ခြင်းတဲ့သူတွေ၊ Social Media ပေါ်မှာဓာတ်ပုံလှလှလေးတွေတင်ကျင်သူတွေအကြိုက်ဖြစ်စေမဲ့ပုံစံမျိုးတွေကိုဖန်တီးထားပါရဲ့ရှင
်။ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကီထိုက်တလဲပြောပြပေးပါအောင်ရှင
်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့မနေ့ညပိုင်းတိုက်ခိုက်မှုအတွင်းတည်ဆုံးခဲ့ရတဲ့ဒါဇင်နဲ့ချီတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာခရံရဲချုပ်တို့လည်းပါဝင်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။နိုင်ငံအရှိအလဲပိုင်းကမေဒန်ဝါဒက်အနောက်ပိုင်းဟီရတ်နဲ့မြောက်ပိုင်းဘက်ဂလန်ပြည်နယ်တွေမှာသဘုံတွေကစီးနှင်းတိုက်ခိုက်ခဲ့ကြတာလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မေဒန်ဝါဒက်ပြည်နယ်ဒေးမီယာဒက်ခရိုင်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေကမနေ့စနေနေ့နှောင်းပိုင်းဝင်ရောက်တိုက်ခိုက်ခဲ့တာမှာတော့ခရိုင်ရဲချုပ်ဆာအစ်ယူနုတ်ဟူစနီနဲ့လုံခြုံရေးတပ်ဖွဲ့ဝင်10ဦးကြာဆုံးခဲ့ရတယ်လို့လည်းပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောဆိုထားပါတယ်။မြောက်ကိုရီးယားနိုင်ငံထူထောင်တဲ့နှစ်90ပြည့်နှစ်ပတ်လည်အထိမ်းအမှတ်ဖြစ်ဒီကနေ့တင်းငွေနေ့မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းချီမှုပြီးစီးရေးပြအခမ်းအနားကြီးကျင်းပပါတယ်မြို့တော်ပျိုယန်းကကင်ဆူရှင်မြင်မှာကျင်းပတဲ့လူမှုစုဝေးမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကမိန့်ခွန်းမပြောခဲ့ပါဘူးဆွေဒင်နိုင်ငံမှာအခုတင်းငွေနေ့လွတ်တော်ရွေးကောက်ပွဲတွေကျင်းပနေပါပြီစကန်ဒီနေးဗီးယန်ဒေသတိုင်းပြည်ပြည်ဖြစ်တဲ့ဆွေဒင်နိုင်ငံဟာ Liberal Youth အစခိုင်မာအကောင့်ပြီမဲ့လို့အခုရွေးကောက်ပွဲမှာတော့အဲ့ဒီအခြေအနေပြောင်းလဲသွားနိုင်ဖို့အလားအလာရှိနေပါတယ်။ရုရှားနိုင်ငံမှာဒီကနေ့ဒေသဆိုင်ရာရွေးကောက်ပွဲတွေအတွက်မဲပေးပွဲတွေကျင်းပနေချိန်မှာပဲထောက်ချခံထားတဲ့ရုရှားတိုက်ခိုက်ခံဆောင်အလက်စီနက်ဗနီကိုထောက်ခံသူတွေကအငိမ့်စားယူနိုင်မဲ့အသက်ကန့်သက်ချက်တိုးမြင့်မဲ့အစီအစဉ်အပေါ်နိုင်ငံတော်ဆန္ဒပြကြပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေညရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်းဖန်အင်ဂျင်နီယာကတော့မီခိလ်ဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်တနင်္လာမနက်ခင်းအစီအစဉ်တွေကိုတော့ဖလိုင်းဒိုမီတာ24 40 49 50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.